Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပြချပါသည်ခင်ဗျာ VOA American တန်ရန်2016ခုနှစ်ဇူလိုင်လ26ရက်နေ့အင်္ဂါနေ့ညပိုင်းအစီအစဉ်လေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 ထိလိုင်းနိုမီတာ24 25 32 51နဲ့လိုင်းလက်190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
။မင်္ဂလာပါရှင်ကျွန်မခင်မြွှေထွေးပါ။ Philadelphia မြို့မှာ၄ရက်တာကျင်းပနေတဲ့ Democratic Party နိုင်ငံလုံးဆိုင်ရာညီလာခံမှာတော့ဒီပါတီခေါင်းဆောင်တွေအနေနဲ့ပါတီတွင်သဘောထားကွဲလွဲမှုတွေမရှိဘူးဆိုတာကိုပြသနိုင်ဖို့ကြိုးစားနေကြပါတယ်။တခါပြည်သက်နိုင်ငံ Normandy မြို့အနီးကခရီးရန်ဖျားကြောင်းထဲမှာခရီးရန်ဖုံးတော်ကြီးတစ်ပါးကိုဓာတ်နဲ့ထောက်ပြန်ပြီးဆွဲပြီးတော့တပ်ဖြတ်ခဲ့သူတို့ဟာ IS စစ်သွေးကြွအဖွဲ့ကဖြစ်တဲ့အကြောင်းဒီစစ်သွေးကြွအဖွဲ့နဲ့ဆက်ဆက်နေတဲ့သတင်းအေဂျင်စီတစ်ခုကပြောပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့အတူပြပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။မန်ဂျာယန်လက်နက်ကန်တိုင်းသားတွေရဲ့ညီလာခံမှာအချင်းချင်းကြားခွဲခြားတွေးခေါ်မှုတွေမလုပ်ကြဖို့ KNU ခေါင်းဆောင်ကမြစ်တမ်းရက်ခံလိုက်ပါတယ်
။အပြစ်မရအဖွဲ့ဆိုတဲ့တန်တချက်တွေဟာမိမိတို့တိုင်းရင်းသားပြည်သားမှာမရှိသင့်ပါဘူး။ဒီဆွေးနွေးပွဲတစ်ခ
ါဒီကြောင့်နေကိုသတင်းနဲ့အပြီးမှာတင်ဆက်သွားဖို့ရှိပါတယ်။ဒါအပြင်နေဆက်မှာအခြေစိုက်တဲ့ရက်ဖက်လူအဖွဲ့စည်းတွေကနိုင်ငံရေးလုတ်ကန်ခဲ့သူတွေမြန်မာနိုင်ငံသားအဖြစ်ပြန်လည်အတိမတ်ပြုခံရဖို့အတွက်ဘာတွေလှုပ်ဆောင်ရမှာပါလဲတခါစိုက်ပျိုးရေးနိုင်ငံဖြစ်တဲ့မြန်မာနိုင်ငံမှာအယသာအဆွေရလက်ထက်တောင်းတွေသမားတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့လည်းတင်ပြပေးဖို့ရှိသလိုအမေရိကန်ပြည်တော်စုမှာကျင်းပနေတဲ့ဒီမိုကရက်တစ်ပါတီညီလာခံကိုလည်းမှာကျွန်တော်တို့သတင်းသွားယူနေတဲ့ကျွန်တော်တို့အဖွဲ့သားနဲ့ဓာတ်ရိုက်ဆက်သွယ်မှုတွေလည်းပြုလုပ်သွားမှာဖြစ်ပါတယ်အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုတော့နောက်ဆုံးရနိုင်ငံကသတင်းတွေကိုမခင်ပြူတွင်းနဲ့ကိုအောင်တို့ကပြောပြပေးပါအောင်ခင်ဗျာ
ပစိဖိနီးယားပြည်နယ်ဖီလာဒဲဖီးယားမြို့မှာလျက်တာကျင်းပနေတဲ့ဒီမိုကရက်တစ်ပါတီနိုင်ငံလုံးဆိုင်ရာညီလာခံမှာတော့အများဝေဖန်စရာဖြစ်နေတဲ့ပါတီခေါင်းဆောင်တွေရဲ့အီးမေးလ်တွေပေါက်ကြားထားချိန်မှာညီလာခံကျင်းပတာဖြစ်လို့ပါတီတွင်သဘောထားကွဲလွဲမှုတွေမရှိဘူးဆိုတာကိုပြသနိုင်အောင်ကြိုးစားနေရပါတယ်အစောပိုင်းပါတီတွင်သမ္မတလောက်ပနမရွေးဝဲတွေအတွင်းဟယ်လရီကလင်တန်နဲ့ပြိုင်ဘက်ဗမောက်ပြည်နယ်အထက်လွှတ်တော်အမတ်ဘန်နီဆန်ဒါစ်ကိုလှောင်ပြောင်ပြီးမစ္စစ်ကလင်တန်ကိုပါတီသမ္မတလောင်းအဖြစ်တရားဝင်ရွေးချယ်နိုင်အောင်ပါတီထိပ်တန်းခေါင်းဆောင်တွေကဘက်လက်ရည်တည်ခဲ့ကြတဲ့အကြောင်းကိုဖော်ပြတဲ့အီးမေးလ်တွေညီလာခံမတိုင်ခင်တရက်မှာပေါက်ကြားခဲ့တာပါဒီမနေ့ကဒီပါတီညီလာခံပထမနေ့မိန့်ခွန်းပြောကြားတဲ့အထဲမှာဒီသမ္မတကတော်မစ်ရှဲဥပမာကတော့နိုင်ငံမျိုးဆက်သစ်ကလေးငယ်တွေအတွက်စံပြပုံကိုယ်တွေအဖြစ်အိမ်ပြတော်မှာတာဝန်ထမ်းဆောင်ကြသူသမ္မတတွေရဲ့အရေးပါမှုကိုထောက်ပြပြီးတော့ဒီမစ္စစ်ကလင်တန်ကိုထောက်ခံကြဖို့လည်းပြောသွားပါတယ်သူရဲ့မိန့်ခွန်းထဲမှာ Republican Party သမ္မတလောင်း Donald Trump ကိုနာမည်တက်ပြောမသွားပေမဲ့လို့ Trump ကိုရည်ညွှန်းပြီးတော့သမ္မတတယောက်ဆိုတာဟာတည်တည်ငြိမ်ငြိမ်ရှိရမယ်အကြောင်းအရာအလုံးကိုခြုံငုံသိနာလဲပြီးဘသူ့ကိုမှအပြစ်ဖို့ချင်တဲ့စိတ်မရှိဘူးလို့လည်းသမ္မတကတော်ကပြောသွားပါတယ်ပါတီညီလာခံမှာမနေ့ကမိန့်ခွန်းပြောကြားခဲ့တဲ့ Mr. Sanders ကလည်း Republican Party က Donald Trump ကိုအနိုင်ရဖို့အတွက်ညွှန်ညွတ်ရေးကိုအလေးထားပြီး Mrs. Clinton ကိုထောက်ခံကြဖို့သူ့ကိုထောက်ခံသူတွေကိုတိုက်တွန်းပြောသွားခဲ့ပါတယ်ရှင
် Russia Computer Hacker ကDemocratic National Committee DNC ရဲ့ email တွေကိုဖွင့်ထုတ်ချပြီး American ရွေးကောက်ပွဲကိုအနောက်ရှက်ပေးဖို့လှုံ့ဆော်နေတယ်လို့ Democratic Party ရဲ့သမရကိုယ်စားလှယ်လောင်းဖြစ်လာနိုင်ခြေရှိတဲ့ Hillary Clinton ရဲ့ရွေးကောက်ပွဲဆိုင်ရာ manager ကပြောဆိုလိုက်ပါတယ် Democratic Party ရဲ့သမရကိုယ်စားလှယ်လောင်းနေတဲ့ပတ်သက်လို့ပတ်လိုက်ပြီးတော့ရေးသားထားတဲ့ email တွေပေါက်ကြားပြီးနောက်ဒီအခြေအနေကိုထိန်းသိမ်းဖို့ Democratic အတော်များများကရုရှားဘက်ကအခုလိုဥတီပြောကြားမှုတွေရှိလာနေတာပါ Republican သမ္မတလောင်း Donald Trump နဲ့ရုရှားကြားဆက်ဆက်မှုတွေရှိနေတယ်ဆိုတာကို Hillary Clinton ရဲ့ရွေးကောက်ပွဲဆိုင်ရာအဖွဲ့အနေနဲ့ဆက်လက်မေးခွန်းထုတ်ဖို့ပါတီရဲ့ဝိုင်းရင်နီးပြူဝါဆိုင်ရာအကြံပေးတွေ Clinton ရဲ့အကြံပေးဟောင်းတွေကအကြံပြုထားပါတယ်ပါတီထိပ်တန်းအရာရှိတွေကြား Vermont ပြည်နယ်ထက်လွတ်တော်အမတ် Mr. Sanders ကိုလှောင်ပြောင်ထားတဲ့အီးမေးလ်ပေါင်း 2,000 နီးပါးကို Philadelphia မြို့မှာကျင်းပမဲ့ Democratic Party ရဲ့ညီလာခံမစတင်မီလေးမှာ WikiLeaks Internet Website မှာဖော်ပြခဲ့တာပါပါတီအနေနဲ့ Miss Clinton ပေါ်မျက်နှာသာပေးတယ်လို့ Vermont ပြည်နယ်ထက်လွတ်တော်အမတ် Sanders ကိုထောက်ခံသူတွေကဆွဆွဲနေတာဖြစ်ပြီးအခုထွက်ပေါ်လာတဲ့ email 2000ကတော့သူတို့ရဲ့ထင်မြင်ချက်တွေကိုအတည်ပြုပေးလိုက်တာပါဒီ email တွေဘယ်ကရတယ်ဆိုတာကိုတော့ WikiLeaks ကမပြောပေမဲ့လွန်ခဲ့တဲ့လတုန်းက Russia Hacker ရာသူတို့ရဲ့ email စနစ်ကိုဖောက်ထွင်းဝင်ရောက်ခဲ့တယ်လို့ DNC ကပြောဆိုခဲ့ပါတယ်လောနိုင်ငံဘီယန်ချင်းမြို့မှာကျင်းပနေတဲ့အာဆီယံညီလာခံကိုရောက်ရှိနေတဲ့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလာဗရော့ဖ်ကိုရုရှားဟက်ကာတွေနဲ့ပတ်သက်လို့သတင်းတောက်တွေကမီးမြှားရမှာမိကုံးကိုတိုက်ရိုက်ဖိကြားခြင်းမပြုပေမဲ့သူ့အနေနဲ့ရည်ရင်တီးတီးမပြောခြင်းကြောင့်ပြန်လည်ပြောကြားခဲ့ပါတယ်ခင်ဗျာ
။ပ ပြည်ထောင်နိုင်ငံနော်မန်ဒီမြို့အနီးကခရီးယံဖျားကျောင်းတစ်ခုထဲမှာခရီးယံဖုံးတော်ကြီးတစ်ပါးကိုဓာတ်နဲ့ထောက်ပြန်ပြီးဆွဲပြီးတက်ဖြတ်ခဲ့တဲ့သူနှစ်ဦးဟာအာရစစ်သွေးကြွအဖွဲ့ကဖြစ်တဲ့အကြောင်းစစ်သွေးကြွအဖွဲ့နဲ့ဆက်ဆက်နေတဲ့သတင်းအေဂျင်စီတစ်ခုကပြောပါရယ်ရဲတပ်ဖွဲ့ကပြစ်ဒဏ်မခံရခင်မှာတိုက်ခိုက်သူတွေကသူတို့ကိုယ်သူတို့အာရစစ်ဖွဲ့တစ္ဆာခံသူတွေအဖြစ်ပြောဆိုခဲ့တဲ့အကြောင်းအခင်းဖြစ်ပွားတဲ့ Sat Adrien Bouvet မြို့ကိုတွားရောက်ခဲ့တဲ့ပြည်သက်သမ္မတ François Hollande ကပြောပါရယ်ဒါဟာ IS အဖွဲ့ကစစ်တင်ညာလိုက်တာပဲလို့ဆိုပြီးတရားဥပဒေကိုလေးစားလိုက်နာတဲ့တစ်ချိန်ထဲမှာဒီစစ်ပွဲကိုနီလန်ပေါင်းစုံသုံးပြီးတော့တိုက်ခိုက်သွားရမှာဖြစ်တယ်လို့သမရအုံလုံးကပြောပါရယ်ရဲတပ်ဖွဲ့ကကြားဝင်တိုက်ခိုက်တဲ့အချိန်မတိုင်ခင်မှာတိုက်ခိုက်သူနှစ်ဦးကခရီးယံဖုံးတော်ကြီးရဲ့လက်ကိုလှိလိုက်တာပါဆိုအားလုံးနဲ့အကြမ်းဖက်တိုက်ခိုက်မှုပါပဲလို့ဆိုပြီးသမရအုံလုံးကရှုံချပါရယ်တည်ဆုံးသွားတဲ့ဖုံးတော်ကြီးနဲ့အတူနောက်ထပ်ပြန်ပြီးဆွဲခံရသူတူကလည်းအသက်လူရတဲ့အခြေအနေမှာရှိနေတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါရယ်တိုက်ခိုက်သူတွေဟာဘယ်သူဘယ်ဝါဖြစ်တယ်ဆိုတာကိုတော့တိတိကျကျမသိရသေးဘူးလို့ရဲတပ်ဖွဲ့ကပြောပါရယ်အခုတိုက်ခိုက်မှုနဲ့ပတ်သက်လို့ပုံရံမင်းကြီး Francis ကလည်းပြစ်တင်ချုပ်ချထားပါရယ်ရှင
်ဂျာမနီနိုင်ငံပါလင်မြို့အနောက်တောင်ပိုင်းရက်ကွက်တစ်ခုကတက်ကတူဆေးရုံတစ်ခုမှာဒီကနေ့လူနာတယောက်ကဆီယောင်ကိုတနက်နဲ့ပြစ်တက်ခဲ့ပြီးသူ့ကိုယ်သူလည်းအဆုံးစီရင်ခဲ့ကြောင်းဂျာမနီအာဏာပိုင်တွေကပြောပါတယ်အစောပိုင်းရရှိတဲ့သတင်းအရပြစ်ခတ်ခံရတဲ့ဆရာမဟာအသက်အန္တရာယ်ဆိုရင်ရတဲ့အခြေအနေမှာရှိနေပြီးတော့ရေးပေါ်ဌာနမှာကုသမှုခံယူနေကြောင်းရဲတပ်ဖွဲ့ကပြောပါတယ်စတက်ကလစ်အရက်ကဘန်ဂျမင်ဖရန်ကလင်ဆေးရုံမှာဒီကနေ့နေ့လေတနာရီလောက်ကပြစ်ခတ်မှုဖြစ်ခဲ့တာလို့ပြောပါတယ်ဒီတိုက်ခိုက်မှုဟာအကြမ်းဖက်သမားတွေနဲ့ဆက်နွယ်တဲ့လုပ်ရမဟုတ်ဘူးလို့လည်းရဲတွေကပြောပါတယ်ဂျာမနီနိုင်ငံတောင်ပိုင်းမှာလည်းပြီးခဲ့တဲ့သတင်းပတ်တွင်တိုက်ခိုက်မှုတွေဇက်တိုက်ဆိုသလိုဖြစ်ပွားနေခဲ့တာပါဒီနေ့ကနေ့ကပဲစီးရီးယားနိုင်ငံကနေဂျာမနီနိုင်ငံမှာအခြေချနေထိုင်ခွင့်ရဖို့ကြိုးစားနေသူတဦးကဂီတပွဲတော်တစ်ခုရဲ့အပြင်ဘက်မှာကိုကိုကိုအသေးခံဘုံခွဲတိုက်ခိုက်ခဲ့တာကြောင့်လူ15ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်တခါဒီလ18ရက်နေ့ကလည်းဂျာမနီမှာခိုလုံခွင့်ယူထားသူနောက်တဦးကVoshpark မြို့ကမြေထားတစည်းပေါ်မှာခီးတဲ့၄ဦးကိုတိုက်ခိုက်ခဲ့ပါသေးတယ်ဒီတိုက်ခိုက်မှုနှစ်ခုစလုံးကိုသူတို့လုပ်တာလို့ IS စစ်သည်ကြောက်ဖွဲ့ကပြောထားပါတယ်ပြီးခဲ့တဲ့တောက်ကြနေ့ကဆိုရင်လဲ Munich မြို့ကရေးဝယ်ကုန်နယ်ကြီးတစ်ခုမှာစိတ်ရောကပြဿနာရှိတဲ့အသက်18နှစ်အရွယ်အီရန်နေဝါဂျာမနီနိုင်ငံသားတဦးရဲ့တိုက်ခိုက်မှုကြောင့်ဆယ်ကျော်သက်အများစုပါဝင်တဲ့လူ၉ယောက်သေဆုံးခဲ့ပါတယ်ခုလိုဖြစ်တဲ့ကြောင့်ဂျာမနီမှာတနက်ကန်ဆောင်မှုပုံမထိန်ချုပ်ဖို့တောင်းဆိုမှုတွေလည်းတိုးလာနေပါတယ်ခင်ဗျာ
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်တန်ရဲ့အင်္ဂါနေ့ညဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်။တောင်တရုတ်ပြည်နယ်ရေပိုင်းနဲ့အငင်းပွားမှုတွေနဲ့ပတ်သက်လို့တရားဥပဒေစိုးမိုးပြီးငြင်းညက်တဲ့နည်းနဲ့ကင်တွယ်ဖြစ်ရှင်းတာကိုထောက်ခံတဲ့အကြောင်းအရှိတောင်အာရှနိုင်ငံတွေအပါအဝင်နိုင်ငံအများပြားကကြေညာချက်တွေထုတ်ပြန်ဖော်ပြကြတာဟာအင်မတန်အားရစရာကောင်းတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါရယ်။လာအိုနိုင်ငံမှာကျင်းပနေတဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ဒေသဆိုင်ရာဆွေးနွေးပွဲတွေအဆုံးသတ်ချိန်မှာမစ္စတာကယ်ရီကအဲ့ဒါလိုပြောတာပါ။တောင်တရုတ်ပြည်နယ်ရင်းနဲ့ပတ်သက်လို့တရုတ်ဘက်ကပိုင်ဆိုင်ကြောင်းပြောဆိုမှုကိုနိုင်ငံတကာခုံတမာတိယုံကပယ်ချခဲ့တဲ့ဆုံးဖြတ်ချက်ကိုထည့်သွင်းစစ်ဆေးပြီးတော့ရှေ့ဆက်ဘလူကင်တွေသွားတဲ့နဲ့ဆိုတာကိုတင်းနေလာနေတော့ကတရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ယီနဲ့တွေ့ဆုံဆွေးနွေးတာအပါအဝင်ဒီကိစ္စနဲ့ပတ်သက်လို့ဒီအပြုသဘောဆောင်တဲ့ပုံပုံလေးလေးပြောဆိုဆွေးနွေးမှုတွေလုပ်ခဲ့တဲ့အကြောင်းလဲဝန်ကြီးကယ်ရီကပြောပါတယ်တရုတ်ကတော့ဒီဖိလစ်ပိုင်နိုင်ငံကတင်သွင်းတဲ့အမှုကိုကြားနာစရာအကြောင်းမရှိဘူးလို့ဆိုပြီးခုံတမာတိယုံရဲ့ဆုံးဖြတ်ချက်ကိုပယ်ချထားပါတယ်ဒီလောက်နိုင်ငံခီးစဉ်အတွင်းမှာဝန်ကြီးကယ်ရီဟာဂျပန်နိုင်ငံသားရဲ့ဝန်ကြီးဖူမီယိုကီရှိဒါဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးဂျူလီဘီဖျော်တို့နဲ့လည်းတွေ့ဆုံပြီးတော့6ချိန်မြောက်သုံးနိုင်ငံမဟာဗျူဟာမြောက်ဆွေးနွေးပွဲကိုလည်းတက်ရောက်ခဲ့ပါတယ်ရှင
်။ဆီးရီးယားနိုင်ငံမျိုးတော်ဒမတ်စကတ်မှာလုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့နေရာတစ်ခုမှာကာဗွန်ထောင်ပေါက်ကွဲမှုဖြစ်ခဲ့တာကြောင့်လူများပြားထိခိုက်ဒဏ်ရာရခဲ့ပြီးအစိုးရဆောက်ဦးတွေထိခိုက်ပျက်စီးခဲ့ကြောင်းဆီးရီးယားအစိုးရသတင်းမှာဖော်ပြပါတယ်။လုံခြုံရေးအဟန့်တားရိခိုင်မှယူထားတဲ့ဒမတ်စကတ်မျိုးကကာဖရာဆောက်စာရက်ကွက်မှာတင်းလာနေကပောက်ကွဲမှုဖြစ်ခဲ့တာပါဆီးရီးယားနိုင်ငံတွင်းအကြမ်းဖက်ခြေနေတွေကိုအနီးကပ်စောင့်ကြည့်နေတဲ့ Britain ခြေဆိုင်ဆီးရီးယားလူခွင့်စောင့်ကြည့်လေ့လာရေးအဖွဲ့ကတော့အီရန်စာတင်ကြောင်းတစ်ခုနားမှာပောက်ကွဲမှုဖြစ်တာဖြစ်ပြီးဒီကိုက်သေဆုံးမှုတွေရှိတယ်လို့ဆိုပါတယ်အသေးစိတ်ကိုတော့လည်းမပြောပါဘူးဒမတ်စကတ်မြို့လည်းမှာအခုလိုကာဗွန်ထောင်ပောက်ကွဲမှုမျိုးဖြစ်ခဲ့ပါတယ်တင်းလာနေကတီးခြားဖြစ်ရတဲ့ခုမှာတော့အလက်ပေါ်မြို့ကလူနေရက်ကွက်တွေပေါ်ကိုအစိုးရတက်ခဲရေးရဟတ်ရင်တွေကစီပိုင်းဘုံနေနဲ့ကျဲချခဲ့တာမှာလူ12ယောက်တည်းမနေ့သေဆုံးခဲ့ကြောင်းဆီးရီးယားလူခွင့်လေ့လာဆောင်ကြည့်အဖွဲ့ကပြောပါရခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဒါကာအနီးမှာအဆွန်ရောက်အကြမ်းဖက်သမားတွေနဲ့အပြန်အလှန်တိုက်ခိုက်မှုတွင်ဒီအဆွန်ရောက်9ဦးဒီနေ့သေဆုံးသွားတဲ့အကြောင်းဘင်္ဂလားဒေ့ရှ်ရဲတွေကပြောပါရယ်ဒီအစ္စလာမစ်အဆွန်ရောက်တွေဟာ IS အဖွဲ့နဲ့ဆက်ဆက်နေတဲ့ဂျမေးဦးမူဂျာဟစ်ဒင်အဖွဲ့ ဝင်တွေလို့ယူဆရပြီးတော့သူတို့ဟာဒီလအစောပိုင်းတုန်းကကဖေးဆိုင်တစ်ခုမှာလူ22ယောက်ကိုတပ်ဖြတ်ခဲ့တဲ့တိုက်ခိုက်မှုမျိုးနဲ့အလားတူတိုက်ခိုက်မှုတွေလုပ်သွားဖို့စီစဉ်နေကြတဲ့အကြောင်းနိုင်ငံတော်ရဲချုပ်ရှာဟီဒူဟုကပြောပါရယ်ဒါကမျိုးစုံစစ်ကြေးဖို့အရက်ကေလျာပူဝါမှာရှိတဲ့အထက်၅ထပ်ပါအဆောက်အဦတစ်ခုထဲမှာစစ်သွေးကြွတွေကိုဝိုင်းထားခဲ့ပြီးအဲ့ဒီအဆောက်အဦတွေကိုရဲတပ်ဖွဲ့ကဝင်ရောက်ဖို့ကြိုးစားချိန်မှာဒီစစ်သွေးကြွတွေကပစ်ခတ်တိုက်ခိုက်ခဲ့တဲ့အကြောင်းအစိုးရအရာရှိတွေကပြောပါတယ်ရဲတွေကိုပစ်ခတ်နေတဲ့တစ်ချိန်ထဲမှာစစ်သွေးကြွတွေကအလာဟူအခဘာမြင့်မြတ်တဲ့အလာရှင်မြဲလို့ကြွေးကြော်အော်ဟစ်ကြတဲ့အတန်တွေကိုလည်းကြားခဲ့ရပါတယ်သူတို့ဟာဒီလအစောပိုင်းတုန်းကဒီကဖေးဆိုင်မှာတိုက်ခိုက်ခဲ့ကြသူတွေဝစ်ဆင်ခဲ့တယ်လို့မျိုးစင်တူတဲ့အနက်ရောင်ဝစ်စုံတွေကောင်းပေါင်းတွေနဲ့ကြောပုတ်အိတ်တွေလည်းတည်ထားတဲ့အကြောင်းရဲချုပ်ဟုကစစ်သွေးကြော်ကိုချိန်မုံပြီးတဲ့နောက်သတင်းတောက်တွေကိုပြောပါရရှင
်အိန္ဒိယနိုင်ငံအနောက်ဘန်ကောက်ပြည်နယ်မှာလွန်ခဲ့တဲ့နှစ်ရက်ကတည်းကမိုးအကြီးကျယ်ရွာသွန်းတာကြောင့်နေရာတော်များများမှာရေကြီးရေလျှံမှုတွေဖြစ်နေပြီးလူ9သိန်းလောက်ဘေးဒုက္ခရင်ဆိုင်နေရတယ်လို့အိန္ဒိယအာဏာပိုင်တွေကမနေ့ကပြောပါတယ်အနောက်ဘန်ကောက်ပြည်နယ်မြောက်ပိုင်းက Coach B ဟာအပါအဝင်ခွင့်ရိုင်းခဏခုမှာတဘာဝဘေးအန္တရာယ်ဆူဆူရွာကြောက်တာကြောင့်ဒေသခံတွေကသူတို့နေအိမ်တွေကနေဘေးကင်းရာကိုရှောင်တိတ်နေထိုင်နေရပါတယ်အခုကမှဘေးဒုက္ခရောက်နေတဲ့နေမီကလူလူတွေကိုကူညီဖို့နေဆက်လုံခြုံရေးပြည်သူ့စစ်အဖွဲ့ကိုညွှန်ကြားထားပြီးအစိုးရကလည်းဘေးဒုက္ခရင်ဆိုင်နေရသူတွေကိုခိုးလုံဖို့ကယ်ဆယ်ရေးစခန်းနေရာနီးပါးဖွင့်လှစ်ပေးထားပါတယ်တဘာဝဘေးအန္တရာယ်ရင်ဆိုင်နေရသူတွေကိုကူညီနေတဲ့အိန္ဒိယအဖွဲ့တွေကိုလည်းဘင်္ဂလားဒေ့ရှ်နေဆက်လုံခြုံရေးတပ်ဖွဲ့ကလိုအပ်တဲ့အကူအညီပေးနေပါတယ်ခင်ဗျာ
ထိုင်တန်ရောက်နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူတွင်းနဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါခင်ဗျာသတင်းရှင်များခင်ဗျာဒီမိုကရက်တစ်ပါတီရဲ့သမရလောင်းတူကိုရွေးချယ်ပေးမဲ့ဒီ၄ရက်ကြာပါတီညီလာခံကိုပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့မှာတင်းလာနေကစပြီးကျင်းပနေတာဖြစ်ပါတယ်ညီလာခံအစနေ့တင်းလာနေမှာတော့သမရဂရော်မီရှယ်အိုဘားမားအပါအဝင်ဒီမိုကရက်တစ်ပါတီတွေကထင်ရှားသူတွေလည်းစကားပြောခဲ့ကြတယ်လို့ဒီကနေ့ဒုတိယနေ့မှာတော့သမရလောင်းဘေးကလင်တန်လဲပါဝင်လာမှာဖြစ်ပါတယ်ညီလာခံကျင်းပနေတဲ့နောက်ဆုံးအခြေအနေကိုသိရအောင်အဲ့ဒီညီလာခံမှာကိုတိုင်သွားရောက်သတင်းယူနေတဲ့ကျွန်တော်တို့ဝိုင်းတော်သားကိုအောင်လွင်ဦးကိုဆက်သွယ်မေးမြန်းမှာဖြစ်ပါတယ်ကိုအောင်လွင်ဦးကြားလားခင်ဗျာ
โอเคကြားပါတယ်ခင်ဗျာ
အဲ့တော့ဒီဒီမိုကရက်တစ်ပါတီညီလာခံပထမတရက်ကတော့ပြီးသွားပြီပေါ့လေဆိုတော့အဲ့ဒီညီလာခံမှာပါတီတွင်းညီညွတ်မှုပြမယ်လို့ပြောနေတဲ့အတိုင်းတကယ်ရောညီညွတ်မှုတွေ့ရလားခင်ဗျာ
โอเคဒီပါတီရင်းဒီနိုင်ငံရေးရှုပ်ရှင်းနေကြအကျင်းပါရဲ့ညီလာခံမှာတော့ဒီမှန်ထားတဲ့အတိုင်းဒီဗမာပြည်နယ်တက်ကြွတော်မှာဘာနီစင်တာဆိုကိုထောက်ခံတဲ့သူတွေကိုဖြောင်းဖြောင်းနားချဖို့ဒီပါတီရင်းညီညွတ်မှုရောက်ကိစ္စတွေကိုအဓိကပြောပါတယ်ဒါပေမဲ့ဟိုသူချင်းကတော့ဒီပါတီညီလာခံဥက္ကဋ္ဌလွတ်ထွက်ခဲ့ရတဲ့ဒီဖြစ်ခဲ့တဲ့ဒီ WikiLeaks ကဖွင့်ချတဲ့ email တွေမှာဒီသမလောက်ဖြစ်ဖို့တရားလောက်ရှိနေဟီလန်ကင်းတဲ့ဘက်ကိုထွက်လိုက်တယ်ဆိုပြီးတော့တက်ကြွတော်မှာစင်တာဆိုထောက်ခံတဲ့သူတွေကမချင်းတဲ့အခြေအနေဖြစ်နေတာဆိုတော့ဒီညီလာခံဖွင့်ရဆလို့ပေါ့လေတခြားလို့စင်တာဆိုထောက်ခံတဲ့သူတွေပေါ်ကြဟဲ့ကြတဲ့အနေနဲ့ကြားပါတယ်ဒါပေမဲ့ဟိုစန်ဒါးကတော့သူ့ဆောင်တဲ့နိုင်ငံရေးလှုပ်ရှားမှုကဒီသူတမန်မဖြစ်ုံနဲ့ရက်သွားမှာမဟုတ်ဘူးခုချိန်မှာအရေးကြီးတာကတော့ပါတီတွေမှာညီညွတ်ရှိဖို့အမှန်တော့ဖြစ်တရားဝင်ရွေးချယ်ခံဖို့တရားတော်ရှိနေတဲ့ကလင်တန်ကိုသူကိုယ်လည်းထောက်ခံမှာဖြစ်တယ်သူ့ကိုထောက်ခံတဲ့သူတွေလည်းဝိုင်းပြီးထောက်ခံကြဖို့နဲ့ဒီညီလာခံဒုတိယနေ့ဒီနေ့မှာပေါ့လေအမှန်တော့ဖြစ်တရားဝင်ရွေးချယ်ဖို့ကိုယ်စားလှယ်မဲပေးတဲ့အခါမှာလည်းကလင်တန်ကိုမဲပေးဖို့တိုက်တွန်းသွားတယ်ဆိုတော့ညီညွတ်ရေးအတွက်ရှေ့ရှုရဲ့ခြေလှမ်းတွေတော့တွေ့ရပါတယ်
ဟုတ်ကဲ့အဲ့တော့မနေ့ကညီလာခံမှာပေါ့လေကျွန်တော်တို့ဒီရုပ်မြင်သံကြားလေးမှာတွေ့ရတာကသမရလောင်းဝင်ရွေးခဲ့တဲ့ဒီဘန်နီဆန်ဒါးစ်ဟောပြောနေတဲ့အချိန်မှာမျက်ရည်ကျတဲ့သူတွေပါတွေအာသူ့ကိုသမရဆက်ပြီးတော့ဖြစ်စေခြင်းတဲ့သူတွေပါတွေကျွန်တော်တွေ့ရတယ်အဲ့ဒီမှာသမရဂရော်မီရှယ်အိုဘားမားလို့ထင်ရှားတဲ့ပုံကိုယ်တွေလည်းမေကွန်းပြောသွားတာတွေ့ရတဲ့ခါကျတော့ဒီလိုထင်ရှားသူတွေရဲ့ဟောပြောချက်တွေကရောဒီဘန်နီဆန်ဒါးစ်ကိုထောက်ခံသူတွေကိုစီးယုံနိုင်ရလားခင်ဗျဟု
တ်ပါတယ်ဒီဆန်ဒါးစ်ကိုထောက်ခံတဲ့သူတွေကရောကျွန်တော်ကိုဆက်လို့ရှားပြီးတော့သူကတော့ဆန်ဒါးစ်မှမဟုတ်ရင်တခြားလူမဲမထည့်လို့ဆိုပြီးတော့ဟိုပြောတဲ့ခြေနေထိပါဒါပေမဲ့ထူးခြားတာတော့ဒီသမရဂရော်မီရှယ်အိုဘားမားရဲ့မင်းတို့ရှာမှာအော်ဒါဟစ်တန်ကြီးကမချရတော့ကွာဟိုသမရကတော့ဒီပါတီရဲမှာလဲသူချက်များတဲ့ပုဂ္ဂိုလ်ကြီးအောင်လဲဖြစ်တော့သူ့မင်းကဟိုထိရောက်လိမ့်မယ်လို့လဲမျှော်လင့်ရပါတယ်ဟိုညာတော့ကညီလာကမှသူ့မင်းကအကောင်းဆုံးလို့တော့ပြောကြပါတယ်ဟိုမင်းကမှဒီ Republican Party ဘက်ကသမရလောင်းတော်နဲ့ဆက်ဖို့နာမည်တက်ပဲနဲ့ဒီရင်းညွှန်းပြောတာတွေကလဲတော်ထူးကြပါတယ်ဒီမင်းကအစမှာကိုပဲဟိုသူပြောတာရှိပါတယ်ဟိုတစ်ဖက်ကနင်းချရဲ့အကျိုးမူတွေဒီအောက်တန်းကျရဲ့အကျိုးမူတွေလောက်လာခဲ့ရင်တော့မှကိုယ့်ဘက်ကသဘောထားကြည့်ဖို့လိုရဲဆိုတော့ဒီတော့ခဏမိသားစုရဲ့မူလည်းသူရှင်းပြသွားပါတယ်။နောက်အမေရိကန်ကိုတကြောပြန်ကြီးကြီးမြင်းမြင်းအောင်လုပ်မယ်ဆိုပြီးခွန်မှာသူ့ရဲ့ဒီမျိုးဆက်ဝဲကာလာတစ်ချောင်းကိုချွေးချွတ်ထားတဲ့ကိစ္စကိုလည်းဟိုအမေရိကန်ကအခုချိန်မှာလည်းကမ္ဘာမှာကြီးကြီးမြင်းမြင်းဆုံးဆိုင်းပစ္စည်းနဲ့ရှိနေရုံပဲဆိုပြီးတော့ဒ ီတမနာကောင်မျိုးရှဲဟောမှာတော်ဝိုက်ပြီးတုံ့ပြန်သွားတာတွေ့ရပါတယ်။နောက်ပြီးတော့တခါဒီဆန်းမသူ့ကိုကျိုးကလွယ်ပြီးဘသူ့အတွက်မှလုပ်ခွေးရလူမဟုတ်ဘူးဆိုတာကိုပြောနေတယ်ပဲဒီကလင်တန်ကတော့ဒီလိုလူစားမျိုးမဟုတ်ဘူးဘဝတစ်လျှောက်လုံးအများကြီးတော့တောက်လျှောက်လုပ်ခဲ့တဲ့သူဖြစ်တယ်ဆိုတာကိုလည်းထောက်ပြပါတယ်။နောက်ပြီးတော့ဒီတမနာကောင်မျိုးရှဲဟောမှာသူမိနှစ်ယောက်ရဲ့အနာဂတ်ကိုစိတ်ချလက်ချပုံဝမ်းမဲ့သူကကလင်တန်လိုလူစားမျိုးသာဖြစ်တယ်ဆိုပြီးတော့လည်းပြောလာပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆိုဒီဒီမိုကရက်တစ်ပါတီညီလာခံဒီနေ့ဒုတိယနေ့မှာရောထူးထူးခြားခြားဘယ်သူတွေစကားပြောကြမလဲဘာတွေပြောမယ်သိရပါလဲ
ဟုတ်ကဲ့ဒီညီလာခံဒုတိယနေ့မင်းကုန်းပြောမဲ့သူတွေထဲမှာရောဒီအများအယုံစိုက်တာကတော့ကမလာအောင်ဘီကလင်တန်ပါသူကတော့ဒီဇနီးတဲ့ဟီလိုင်းကလင်တန်ရဲ့ငငယ်လူမျိုးရေးဘဝဖြတ်သန်းမှုတွေကိုစောင့်မေးပြီးတော့ဒီသမတ်တာဝန်နဲ့ထိုက်တန်တဲ့သူပုဂ္ဂိုလ်ချင်းနဲ့ပြောလို့မယ်လို့မျှော်လင့်ရပါတယ်ဒီသမတ်အောင်ကလင်တန်ကဒီအမေရိကန်ငငယ်ရေးမှာလူချင်းများစေခေါင်းဆောင်ကျော်လေးဖြစ်တယ်ပါတီထဲမှာဟောစာကြီးရဲ့ပုံကူတရားလေးဖြစ်တော့သူ့မိန်မောကတော့ဒီပါတီရင်းစီအိုရဲ့အတွက်သုံးတရားထောက်ကူလဲခေလာနိုင်တယ်လို့ညွှန်ရင်းရပါတယ်ခင
်ဗျဟုတ်ကဲ့ခင်ဗျကိုအောင်လေးကြီးကျေးဇူးပါဟိုအဲ့ဒီကနေပြီးတော့ထူးခြားတဲ့သတင်းလေးရှိရင်ကျွန်တော်တို့ဆက်ပြီးပေးဖို့ပါအောင်ခင်ဗ
ျဟုတ်ကဲ့ကျေးဇူးပါခင်ဗ
ျဟုတ်ကဲ့ဒါတော့ဒီဒီမိုကရက်တစ်ပါတီဒီပန်ဆယ်ဗေးနီးယားပြည်နယ်မှာကျင်းပနေတဲ့ဒီမိုကရက်တစ်ပါတီညီလာခံမှာတွားရောက်သတင်းယူနေတဲ့ကိုအောင်လင်းဦးကိုဆက်သွယ်မေးမြန်းခဲ့တာပဲဖြစ်ပါတယ်ခင်ဗျာအခုတော့မြန်မာပြည်နဲ့သက်ဆိုင်တဲ့သတင်းတွေကိုတင်ဆက်သွားပါမယ်ငញ្ញန်ကြီးအတွက်အပြေရှာရာမှာအပြည့်ရက်လက်မှတ်ထိုးတဲ့အဖွဲ့မထိုးတဲ့အဖွဲ့ဆိုပြီးတိုင်းရင်းသားတွေကြားခွဲခြားနေဖို့မလိုပဲတပေါင်းတစ်စီးတဲ့ဆွေးနွေးအပြေရှာကြဖို့ KIO ဒုက္ကဋ္ဌကမန်ကျန်ရန်ညီလာခံမှာအဖွဲ့နဲ့မှာပဲတိုက်တွန်းပြောဆိုလိုက်ပါတယ်မညာယန်ညီလာခံမှာပြုလုပ်နေတဲ့ဒီလက်နက်ကင်တိုင်းရင်းသားအဖွဲ့တွေရဲ့ညီလာခံကိုရောက်ရှိသတင်းယူနေတဲ့ကျွန်တော်တို့ဝိုင်းတော်သူမတ်မီခါကိုကနေပြီးတော့သတင်းပေးပို့ထားတာကိုနားဆင်ပ
ါကချင်ပြည်နယ်မညာယန်မှာလေရတာကျင်းပမယ့်တိုင်းရင်းသားလက်နက်ကင်အဖွဲ့စည်းများညီလာခံကိုဒီကနေ့စတင်ကျင်းပတာမှာ KIO ဒုဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဘန်လာကတိုင်းရင်းသားတွေအကြအချင်းချင်းခွဲခြားမနေပဲငြိမ်းချမ်းရေးအတွက်စူးစိအဖြေရှာဖို့တိုက်တွန်းသွားတာပါ
အပြစ်ကြအပြစ်မရအဖွဲ့ဆိုတဲ့တန်တချက်တွေဟာမိမိတို့တိုင်းရင်းသားပြည်သားမှာမရှိသင့်ပါဘူးဒီဆွေးနွေးပွဲတခြားအဖွဲ့အစည်းတစ်ခုနဲ့တစ်ခုအကြာလူမျိုးတစ်ခုနဲ့တစ်ခုအကြာတန်တရားနဲ့အမုန်းတရားတွေပွားများစေပြီးယုံကြည်မှုနဲ့စုစည်းညီညွတ်မှုကိုစတင်စေမဲ့အကြောင်းအရာတွေကိုလည်းချောင်ရှားကြဖို့လို့ဆိုလိုပါတယ်
ဒီကနေ့ကျင်းပတဲ့တိုင်းရင်းသားညီလာခံမှာဝပီသွေးစည်းညီညွတ်ရေးပါတီ UWSA ပလောင်တောင်လူမျိုးရေးတပ်ဦး DNL မြန်မာမျိုးသားဒီမိုကရေစီမဟာမိတ်တပ်မတော် MNDA စတဲ့အဖွဲ့တွေတက်ရောက်ခဲ့ခြင်းမရှိပါဘူး။မိုင်းလာအဖွဲ့ကတော့လေလာသူတွေဆေလွတ်ခဲ့ပါတယ်။ဒါကြောင့်ဒီညီလာခံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းစုစုပေါင်း18ဖွဲ့တက်ရောက်ခဲ့တာတွေ့ရပါတယ်။ပြီးခဲ့တဲ့အစိုးရလက်ထက်တုန်းကတော့ခေတ်အခြေအနေရဲ့တောင်းဆိုချက်အရငြိမ်းချမ်းရေးကြိုးပမ်းခဲ့ပေမဲ့လို့နိုင်ငံရေးပြဿနာဖြေရှင်းဖို့လက်နက်ကိုင်အဖွဲ့အစည်းတွေအားလုံးပါဝင်ခွင့်မရဘူးလို့ KIO ဒုဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဘန်လာကပြောပါရယ်ဒီကနေ့ညီလာခံကိုနိုင်ငံတကာကိုယ်စားလှယ်တွေအနေနဲ့ကုလသမဂ္ဂအထွေထွေအတွင်းရေးမှူးရဲ့မြန်မာနိုင်ငံဆိုင်ရာအကြံပေးမစ္စတာနမ်ဘီယာတရုတ်နိုင်ငံရဲ့အာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆွန်ဂျန်ယန်တို့တက်ရောက်ခဲ့ကြပါရယ်ပြည်တွင်းကတော့လက်နက်ကိုင်တိုင်းရင်းသားအဖွဲ့18ဖွဲ့အပြင်ညီညွတ်သောတိုင်းရင်းသားများမဟာမိတ်အဖွဲ့ UNA ညီနောင်တိုင်းရင်းသားပါတီများဖက်ဒရေးရှင်း NBF နဲ့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLB တို့တက်ရောက်ခဲ့ကြပါတယ်။မစ္စတာနမ်ဘီယာကတော့မြန်မာနိုင်ငံငြိမ်းချမ်းရေးဆိုင်ရာလုပ်ငန်းစဉ်တွေကိုဆက်လက်ကူညီအားပေးသွားမှာဖြစ်တယ်လို့ပြောဆိုခဲ့သလိုတရုတ်နိုင်ငံရဲ့အာရှရေးရာအထူးကိုယ်စားလှယ်ကလည်းအခုအစိုးရတဲ့လက်ထက်အပြောင်းအလဲတွေဖြစ်လာပြီးမြေငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာဆက်လက်ကူညီသွားမယ်လို့အတည်ပြုပြောဆိုခဲ့ပါတယ
်
အခုမြန်မာနိုင်ငံမှာဆိုးရွားအသစ်တက်လာပါတယ်တရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးကပြောင်းလဲသွားမှာမဟုတ်ပါဘူးမြန်မာနိုင်ငံဆိုးရွားရဲ့မိမိနိုင်ငံဖွံ့ဖြိုးတိုးတက်ဖို့လှုပ်ဆောင်တဲ့နေရာမှာကျွန်တော်တို့ဘက်ကတက်နန်သမျှကူညီသွားမှာပ
ါဒီညီလာခံမှာတော့ပင်လုံလက်ဆွဲစာတန်းဆွေးနွေးခြင်း Federal Democracy ပြည်ထောင်စုဆိုင်ရာဖွဲ့စည်းပုံအခြေခံမူတွေလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာအခြေခံမူတွေနဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကိစ္စတွေစတဲ့ကိစ္စတွေကိုဆွေးနွေးသွားမယ်လို့ပွဲချင်းပါရေးကော်မတီကခူးဦးတွေကပြောပါတယ်မိုင်းကြရင်ညီလာခံဟာအစိုးရကပြုလုပ်မဲ့27ရာစုပင်လုံညီလာခံအတွက်တိုင်းရင်းသားတွေဘက်ကကြိုတင်ပြင်ဆင်ခြင်းဖြစ်တယ်လို့ဆိုပေမဲ့လို့ဒီညီလာခံဟာလာမယ့်ငြိမ်းချမ်းရေးအတွက်တစုံတရာအနောက်ရှက်ဖြစ်လာမှာကိုတော့စိုးရိမ်တယ်လို့ပြီးခဲ့တဲ့သတင်းပတ်အတွင်းကမြမတက်မတော်ဘက်ကတော့ထုတ်ဖော်ပြောဆိုထားပါတယ်ရှင
် VOA သတင်းတော်မမေခမိုင်းကြရင်ညီလာခံကနေသတင်းပေးပို့ခဲ့တာပါ VOA ကနေအင်္ဂါညဘက်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ဒီအစိုးရသည်လက်ထက်မှာစိုက်ပျိုးရေးလုပ်ကင်နေကြတဲ့တောင်သူလေသမားတွေရဲ့လူမှုဘဝအခြေအနေကိုမတင်ဆက်ခင်မှာဒီနေဆက်အခြေစိုက်နိုင်ငံရေးလှုပ်ရှားသူတွေရဲ့နဲ့ပတ်သက်တဲ့အကြောင်းကိုလည်းတင်ပြခြင်းပါတယ် နေဆက်အခြေဆိုင်ရက်ဖက်လူအဖွဲ့အစည်း40မှာလောက်ကင်နေသူတွေကသူတို့ကိုမြန်မာနိုင်ငံသားအဖြစ်ပြန်လည်အသိမှတ်ပြုပြီးဒီမိုကရေစီအသွင်ကူးပြောင်းရေးမှာပါဝင်ဆောင်ရွက်ခွင့်ပြုဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်စီကိုမနေ့ဇူလိုင်25ရက်နေ့ကအိတ်ဖွင့်ပေးစာပေးပို့ခဲ့ပါတယ်ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတော့ကိုထက်အောင်ကတင်ပြမှာဖြစ်ပါတယ
်1988အရေးခင်းနောက်ပိုင်းကာလတွေကနေဆက်ဒေသမှာခြေဆိုက်ပြီးဒီမိုကရေစီအရေးတိုင်းရင်းသားလူငယ်အမျိုးသမီးတွေအရေးနဲ့လူအခွင့်အရေးလောက်ကန်ခဲ့ကြတဲ့ရက်ဖက်လူအဖွဲ့အစည်း40ကအဖွဲ့ဝင်တွေဟာသူတို့ကိုမြန်မာနိုင်ငံသားတွေအဖြစ်ပြန်လည်အသိမှတ်ပြုပေးဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ထံအိတ်ဖွင့်စာပေးပို့ခဲ့ပါတယ်ပြီးခဲ့တဲ့တမနာဟောင်းဦးသိန်းစိန်လက်ထက်မှာနေဆက်ခြေဆိုင်အရက်ဖက်လူအဖွဲ့အစည်းတွေအနေနဲ့မြန်မာပြည်တွင်းမှာတရားဝင်လုပ်ကိုင်ခွင့်မရခဲ့ပေမလို့ NLD ဦးဆောင်တဲ့အစိုးရအဖွဲ့မှာတော့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာပါဝင်ဆောင်ရွက်ခွင့်ပြုဖို့တောင်းဆိုခဲ့တယ်လို့မွန်ပြည်လူခွင့်ရေးဖောင်ဒေးရှင်းကအမှုဆောင်ဒါရိုက်တာနိုင်ကစော့မွန်ကပြောပါရယ
်။ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ဆိုရလက်ထက်ထဲမှာဒီနေဆက်မှာခြေဆိုင်တဲ့အဖွဲ့အစည်းများကိုတရားဝင်တိမှတ်ပြုပေးဖို့နဲ့နောက်ဒီကျွန်တော်တို့ဒီ Federal Union ပြည်ပြပေါ့ National Bearing ကိစ္စတွေမှာလည်းကျွန်တော်တို့ဒါဒီပါဝင်နိုင်လို့ပေါ့နော်အဲ့ဒါကိုကျွန်တော်တို့ဘက်ကစာရေးတာဖြစ်ပါတယ်
နေဆက်ခြေဆိုင်ရက်ဖက်လူအဖွဲ့အစည်းတွေအနေနဲ့ခုလိုမျိုးတောင်းဆိုတာဟာပထမဆုံးအကြိမ်ဖြစ်ပြီးဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအသစ်လက်ထက်မှာဒီမိုကရေစီရေကျင်းလက်တစ်ဖြည်းဖြည်းမြင့်တက်လာတာကြောင့်အတူလက်တွဲလှုပ်ဆောင်မှုတောင်းဆိုခဲ့ရဖြစ်တယ်လို့နိုင်ကစော့မွန်ကပြောပါတယ
်ရင်ကတော့မရှိခဲ့ပါဘူးရင်ကတော့ကျွန်တော်တို့ကြီးခောက်ပြီးတော့မှဒီပြည်ရင်းလုံငန်းတချို့ကိုဘယ်လိုလုပ်လို့ရမလဲနောက်ပြီးတော့အဲ့ဒါတွေရှိတာပေါ့နော်ဒါပေမဲ့ဟိုဒီမှာလွတ်လွတ်လပ်လပ်ဒီဆိုရဘက်ကအတက်တရောတိမှပြူတာတွေမရှိခဲ့ဘူးပါလေနားလေခုနေပဲတချို့အရပြန်လာပြီးတော့မှဒီလုပ်ငန်းတွေလုပ်ကြတာရှိတာပေါ့နော်ဒါပေမဲ့ဟိုနေဆက်မှာနှစ်ပေါင်း20 25နှစ်ဒီပါလှုပ်လှုပ်လာတဲ့မျိုးသမီးအဖွဲ့တွေရှိတယ်လူပြည်အဖွဲ့တွေရှိတယ်တခြားတော့အဖွဲ့တွေကိုနားရင်ဆိုရတာတို့ရဲ့အတိုက်ခံတွေဆိုပြီးတော့မှဒီလက်ခံဖို့ခင်ရနေပါတော့အဲ့တော့ရုရှားလက်ထက်မှာဒီဒီမိုကရေစီပွင့်လင်းမှုလည်းနည်းနည်းရှိလာပြီလေဆိုတော့ဒီအဖွဲ့အစည်းတွေဒီလိုမျိုးအဖွဲ့အစည်းတွေကိုဒီသိခံရှိရှိနဲ့တရားဝင်လက်ခံသွားဖို့ပေါ့နော်အဲ့ဒါကျွန်တော်တို့ကနိုင်ငံတော်တိုင်ပင်ပုဂ္ဂိုလ်ထံကျွန်တော်တို့ကြောင်းကြတာပါ
တကယ်လို့ဒေါက်ဆန်းစုကြည်အနေနဲ့သူတို့ရဲ့တောင်းဆိုမှုကိုလက်ခံခဲ့မယ်ဆိုရင်တက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ညှိနှိုင်းဆွေးနွေးပြီးတော့မြန်မာပြည်အတွက်တရားဝင်လှုပ်ဆောင်နိုင်အောင်ဆောင်ရွက်သွားမယ်လို့ပြောပါတယ်ဒါ့အပြင်အစိုးရအသစ်အနေနဲ့အခုထိအမည်မဲ့စီးရင်မှာပါနေသေးတဲ့သူစီးရင်ကိုပြန်လည်ထုတ်ပေးဖို့နဲ့မူလနိုင်ငံသားအခွင့်အရေးတွေပြန်လည်ရရှိဖို့လည်းတောင်းဆိုမှုတွေရှိပါတယ်။တမန်တော်ရုံးဝင်ကြီးပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေကတော့ပြစ်မှုတစုံတရာမရှိဘူးဆိုရင်သက်ဆိုင်ရာတရုံတွေမှာနိုင်ငံသားတွေအဖြစ်ပြန်လည်လျှောက်ထားခွင့်ရှိတယ်လို့ဆိုပါတယ
်။မူလနိုင်ငံသားပြန်ဖြည့်ရေးကကျွန်တော်တို့ဒါကကျွန်တော်တို့နိုင်ငံရဲ့လက်ဝါကဥပဒေရှိတယ်။ကျွန်တော်တို့က dual citizen မရဘူး။မရတဲ့အခါမှာကျွန်တော်တို့အရင်ဥပဒေရှင်ဆိုတဲ့လက်ထက်မှာလုပ်ခဲ့တဲ့အငြင်းတန်းနေတိုင်းဝင်အဲ့လိုမျိုးစဉ်းစားပြီးလုပ်တယ်အဲ့ဒါကလည်းအဓိကကတော့ကျွန်တော်တို့အသိပညာရှင်အသက်ပညာရှင်စီဝါရေးအကမာတွေဒီနေရာနိုင်ငံပြန်လာပြီးလုပ်ကိုင်မှာအဆင်ပြေလွယ်ကူအောင်ဆိုလို့ပြန်ပြီးရှောက်ထားပြီးတော့လုပ်လို့ရတယ်ဘူလာကမြန်မာနိုင်ငံမှာဖြစ်ခဲ့တယ်သို့တော့အချိန်ကြီးကြောင်းကြောင်းကကျွန်တော်တို့မြန်မာနိုင်ငံပြင်ပကိုရောက်ရှိသွားပြီးတော့တက်ဆိုင်ရနိုင်ငံကြီးရဲ့နိုင်ငံသားဖြစ်သွားတဲ့လူတွေကနိုင်ငံသားဖြစ်ပြန်ပြီးရှောက်ထားလို့ရတယ်ဒါကလည်းကျွန်တော်တို့တက်ဆိုင်ရနိုင်ငံတွေမှာရှိတဲ့မြန်မာတိုင်းရုံးကိုတော့ဆက်သွယ်ပြီးရင်ကျွန်တော်တို့ဒီမှာရှိတဲ့လောက်အခါကောနော်သူကလုံတော့လုံနေတယ်ကျွန်တော်ဆောင်ရပြလို့ရပါတယ်နိုင်ငံသားဖြစ်ရှိနေတဲ့လူကတော့ကိုတခြားရာဇဝတ်မှုကင်းပေါ့နော်တခြားပြစ်မှုဆိုင်ရာအာဆန်တဲ့ရာဇဝတ်မှုကင်းဆက်တဲ့ဖြစ်ပြစ်မှုတွေပါကြမရှိဘူးဆိုရင်သူတို့ကပြန်လာလို့ရတယ်
ပြီးခဲ့တဲ့တမလာဦးသိန်းစိန်လက်ထက်နိုင်ငံရေးအပြောင်းအလဲတွေဖြစ်ခဲ့တဲ့နောက်နေဆက်နဲ့ပြည်ပရောက်လှုပ်ရှားတက်ကြသူအတော်များများမြန်မာနိုင်ငံကိုပြန်လည်အခြေချပြီးနိုင်ငံသားပြန်လည်ရှောက်ခဲ့ရမှာနှောင့်နှေးမှုတွေကြုံခဲ့ရပါတယ်ဒါပြင်အခုချိန်ထိမြန်မာနိုင်ငံနဲ့ပြန်ဝင်ဖို့ဗီဇာပိတ်ပင်ခံရတာတွေကန့်သက်ခံရမှုတွေလည်းကြုံနေရသေးပါ။နေဆက်ခြေဆိုင်အရက်ဖက်လူအဖွဲ့အစည်းဝင်အများစုကတော့တခြားနိုင်ငံသားတွေအဖြစ်ခံယူမှုမရှိသလိုတချို့ဆိုရင်အင်ဂျင်တိုင်းပြည်တွေမှာတရားဝင်နေထိုင်ခွင့်အထောက်အထားပါမရှိဘဲနေကြသူတွေလည်းဖြစ်ပါရခင်ဗျာ
။ VOA သတင်းတော့ကိုထက်အောင်ရဲ့တင်ပြချက်ဖြစ်ပါတယ်။မကြာခင်မှာပဲ VOA Daily Line ဆွေးနွေးခန်းစီစဉ်ကိုနားဆင်ရဖို့ရှိပါတယ်။အခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုတင်ပြပါမယ်။စိုက်ပျိုးရေးနိုင်ငံဖြစ်တဲ့မြန်မာနိုင်ငံမှာအရသာအစိုးရအသစ်လက်ထက်တောင်သူတွေသမားတွေရဲ့နေကြနေစေလူမှုဘဝတွေကိုတင်းမြင့်တင်နိုင်ဖို့လေသမားအချိုးစည်းဘဝကကွယ်ဆောင်ရှောက်နိုင်ဖို့တောင်သူတွေသမားတွေလေယာလုပ်ငန်းခွင်ဘေးကင်းလုံခြုံဖို့နဲ့တောင်သူတွေသမားတွေရဲ့အခွင့်အရေးရပိုင်ခွင့်တွေရရှိနိုင်ဖို့တောင်သူလေသမားတွေက2016တောင်သူတွေသမားညီလာခံကနေတောင်းဆိုလိုက်ကြတာပါ ပြည်နယ်နဲ့တိုင်းအသီးသီးကတက်ရောက်လာတဲ့တောင်တွင်သမားကိုစလေရီရဲ့ဆွေးနွေးအကြံပြုချက်တွေကိုသမရဦးထင်ကျော်ဦးဆောင်တဲ့ပြည်ထောင်စုအစိုးရနဲ့ပြည်နယ်နဲ့တိုင်းအစိုးရတွေကိုတင်ပြသွားမယ်လို့ဦးဆောင်ကျင်းပတဲ့မြန်မာနိုင်ငံတောင်တွင်သမားနဲ့စိုက်ပျိုးရေးလူ့သမားသမဂ္ဂတွေကပြောပါတယ်အသေးစိတ်ကိုမတ်ဆုမွန်ကပြောပြပါမှာ
ဟုတ်ပါတယ်အရက်သားအစိုးရလက်ထက်မှာပထမဦးဆုံးချိန်ကျင်းပတဲ့တောင်တူလယ်သမားညီလာခံကိုနေပြည်တော်ပါဝင်ပြည်နယ်နဲ့တိုင်းအသီးသီးကတောင်တူလယ်သမား180နီးပါးတက်ရောက်ခဲ့ပါတယ်ရန်ကုန်မြို့မြန်မာနိုင်ငံငါးလုံငန်းအဖွဲ့ချုပ်မှဇူလိုင်လ23 24နှစ်ရက်တာကျင်းပခဲ့ပါတယ်အဓိကကတော့မြန်မာနိုင်ငံကပြည်နယ်နဲ့တိုင်းအသီးသီးမှာချိုးပေါက်ခံရတဲ့လယ်သမားတွေရဲ့အခွင့်အရေးတွေကိုဥပဒေနီးလမ်းကြဖြည့်ရှင်းပေးနိုင်မှုလေယာဉ်မြေဥပဒေတွေပြဋ္ဌာန်းပေးနိုင်မှုအပါအဝင်တောင်တူလယ်သမားတွေအတွက်စိုက်ပျိုးရေးလုပ်ငန်းဝင်ဖွံ့ဖြိုးတိုးတက်ရေးအစိုးရသစ်ဘက်ကအလေးထားဆောင်ရွက်ပေးဖို့တောင်တူလယ်သမားတွေအနေနဲ့လူလားကြောင်းတောင်တူလယ်သမားညီလာခံမှတင်ပြခဲ့ကြပါတယ်တက်ရောက်ခဲ့တဲ့ဘကိုးတိုင်းဒိုက်ဦးမြို့နယ်ကလယ်သမားကြီးဦးတည်လွင်ကအစိုးရတည်အနေနဲ့လှုပ်ဆောင်ပေးတင်တာတွေကိုအခုလိုပြောပါတယ
်အစိုးရတက်နာတဲ့အခါမှာကျွန်တော်ဥပဒေတွေကကျွန်တော်တို့လယ်သမားတွေနဲ့နိုင်လုံးညီချင်းမရှိတဲ့ဥပဒေတွေတော်တော်များများကြုံနေတဲ့အခါကျတော့ဒီနယ်12ခုကကျွန်တော်တို့လယ်သမားတွေကိုယ်စားလှယ်တွေတက်ရောက်ပြီးတော့အဲကျွန်တော်တို့ရဲ့ဒီလယ်အမီဥပဒေတွေပြင်ဖို့တော့စိုက်ပျိုးရေးနည်းစနစ်တွေနဲ့ပတ်သက်လို့လည်းကျွန်တော်တို့လုပ်တဲ့နေရာမှာအဲလိုအပ်တဲ့ဒီအကူအညီပံ့ပိုးမှုတွေကိုဆွေးရော်သက်ဆိုင်ရာဌာနတွေရောဟလာပေါဝင်လာဖို့အဲဒီရွေချက်တွေနဲ့ကျွန်တော်တို့ကလုပ်ကြတယ်ပေါ့နော်အဲ့တော့လယ်သမားတွေကလည်းတိုင်းနဲ့ပြည်နယ်မတူညီမှုပေါ်မှာကြုံတွေ့နေရတဲ့အခက်အခဲတွေကိုဟလာပြည့်ပြည့်စုံစုံတင်ပြကြတယ်ဒါမှမဟုတ်ဥပဒေနဲ့နေဥပဒေတွေပြောင်းဖို့အဓိကတော့ကျွန်တော်တို့လယ်သမားတို့တရားလုံးသိနေတာကနော်နိုင်ငံရေးအပြောင်းအလဲတစ်ခုမှာသမိုင်းရဲ့လိုအပ်ချက်ကြောင့်ဒီလိုဥပဒေတွေပြင်ကြတယ်ဆိုတာကိုယ်နိုင်ငံရဲ့အနေအထားရသိကြတယ်သိကြတဲ့အခါကျတော့ကျွန်တော်အစိုးရအသက်ပေါ်မှာလယ်သမားအတန်ဆက်ဆက်တွေပါတဲ့ဥပဒေပြင်ရေးမှာအခန်းကဏ္ဍတစ်ခုအပါဝင်နိုင်ရေးကိုဥတည်ပြီးတော့ကျွန်တော်တို့ဒီညီလာခံကြီးလုပ်ကြတာပေါ့နော်
တောင်သူလယ်သမားတွေရဲ့နှိမ့်ချနေစေလူမှုဘဝတွေကိုမြင့်တင်နိုင်မှုလယ်သမားအကျိုးစီးပွားကာကွယ်ဆောင်ရှောက်နိုင်မှုအစိုးရတောင်သူလယ်သမားနဲ့လယ်သမားရေးလှုပ်ရှားနေတဲ့အဖွဲ့တွေပူးပေါင်းဆောင်ရွက်ဖို့အရေးကြီးလိုအပ်ကြောင်းကိုလည်းဥဆောင်ကျင်းပခဲ့တဲ့မြန်မာနိုင်ငံတောင်သူလယ်သမားနဲ့စိုက်ပျိုးရေးလုံသမားတမကများအဖွဲ့ချုပ်ကတိုက်တွန်းပါတယ်အဖွဲ့ချုပ်ရဲ့အတွင်းမှုအဖွဲ့ဝင်ဦးမိုက်ကယ်ကလည်းစိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်ရေးအစိုးရအသည့်အနေနဲ့ဘယ်လိုလှုပ်ဆောင်ပေးသင့်ပါသလဲဆိုတာအခုလိုသူ့အမြင်ပြောပါတယ
်စိုက်ပျိုးကဏ္ဍဖွံ့ဖြိုးရေးတို့ကကျွန်တော်တို့အစိုးရဌာနသက်ဆိုင်ရာအထူးသဖြင့်လေယာစိုက်ပျိုးရေးနဲ့ဝန်ယူရေးနဲ့စံကြောင်းဝန်ကြီးဌာနတွေနောက်ဒီအခြေလက်ဒေသဖွံ့ဖြိုးရေးဌာနတွေလေသမားကဏ္ဍပြောမှုဆိုကျွန်တော်မြင်ရအထူးချက်တွေအများရှိတယ်ဒီလိုမျိုးကျွန်တော်တို့ရဲ့အစိုးရရဲ့ဒီတက်ဆိုင်နဲ့ဝင်ထားတဲ့အလုပ်ကိုလုပ်ချင်တယ်။ဒီခါကတော့ကျွန်တော်တို့ကအပြုသဘောကိုဆောင်နေကျွန်တော်ပူးပေါင်းဆောင်ရွက်မှုကိုကျွန်တော်တို့အပြည့်အဝရဲ့အနာဂတ်အတွက်ဒီလယ်သမားရဲ့စိုက်ပျိုးကဏ္ဍအနာဂတ်အတွက်ကျွန်တော်တို့စိုးရွားနဲ့လက်တွဲလုပ်သွားချင်တာကိုကျွန်တော်မိလာကမတက်ရောက်တဲ့လယ်သမားသူတွေလယ်သမားကုတွေကိုကျွန်တော်ဒါကိုချပြတာဖြစ်ပါတယ်ခင်ဗျာ
။တောင်သူလယ်သမားတွေနဲ့စိုက်ပျိုးရေးလုပ်ငန်းဝင်တင်းကအလုပ်သမားတွေလယ်ယာနဲ့စိုက်ပျိုးရေးလုပ်ငန်းဝင်ဘေးကင်းလုံခြုံရေးအတွက်လည်းအစိုးရဘက်ကလိုအပ်တဲ့ဤပညာပံ့ပိုးမှုပညာပေးလှုပ်ဆောင်မှုနဲ့လက်တွေ့ကျတဲ့ဆောင်ရွက်မှုတွေအလေးထားဆောင်ရွက်ပေးဖို့ကိုလည်းမြန်မာနိုင်ငံတောင်သူလယ်သမားနဲ့စိုက်ပျိုးရေးအလုပ်သမားသမဂ္ဂများအဖွဲ့ချုပ်ကတိုက်တွန်းပါတယ်
ကျင်းတဲ့အခါကျရင်နံပါတ်၁လေယာဉ်ဥပဒေကြောင်းရပါလာမယ်နံပါတ်၂ကတော့ဒီလယ်သမားစိုက်ပျိုးကဏ္ဍမှာဖွံ့ဖြိုးဖို့အတွက်ကျွန်တော်တို့နိုင်ငံမှာစစ်မှုလေယာဉ်ကဏ္ဍဖွံ့ဖြိုးချက်အဓိကမကြသေးပါဘူးခင်ဗျာမီယိုဖီလာလေယာဉ်ကဏ္ဍကိုပြင်ပြီးအားပေးလာတာကျွန်တော်တွေ့ရတယ်အဲ့ဒီဘိုင်းကိုကျွန်တော်ပါမယ်နောက်တစ်ချက်ကကိုသက်စီနဲ့ဓာမီဩဇာဥပဒေပေါ်မှာလည်းကျွန်တော်တို့သုံးသပ်ထားတာရှိတယ်အထူးသဖြင့်တော့ကိုသက်စီတွေဓာမီဩဇာမှာဟိုတောင်သူလယ်သမားတွေနားလဲတဲ့မြန်မာစာတွေရေးဖို့ပြုစာတို့ထိုင်းစာတို့ကိုစာတွေမဟုတ်နဲ့နားလဲတဲ့စာတွေမဟုတ်နဲ့မြန်မာစာလိုဘာသာပြန်မှထုတ်မှခွင့်ပြုတဲ့ဥစ္စာလေးတွေကိုအစိုးရလည်းထုတ်ပြန်တယ်။လယ်သမားအစုအဖွဲ့တွေနဲ့အစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်ကျွန်တော်တကယ်ကိုနံပါတ်1ရေးဆွဲတယ်ရှိပါတယ်ခင်ဗျာ။ဟုတ
်။စိုက်ပျိုးရေးကိုအဓိကထားပြီးလယ်ယာကဏ္ဍကိုအခြေခံထားတဲ့မြန်မာနိုင်ငံမှာအခုလိုလယ်သမားတွေကြုံနေရတဲ့အခက်အခဲမပြေလည်မှုတွေကိုပြည်ထောင်စုအစိုးရပြည်နယ်နဲ့တိုင်းအစိုးရအပြင်လွှတ်တော်ကပါဆောင်ရွက်ပေးဖို့ပြည်နယ်နဲ့အတိုင်းအတီးတီးကတောင်သူလယ်သမားတွေကလိုလားကြောင်းကိုလည်းလယ်သမားကြီးဦးတည်လွင်ကပြောပါတယ်
။ဟုတ်တမိုးနိုင်ငံတော်အတွက်ကိုရှောက်တဲ့နေရာမှာကျွန်တော်တို့နိုင်ငံအနေနဲ့စိုက်ပျိုးနိုင်ငံဖြစ်တဲ့စိုက်ပျိုးရေးကိုပဲအဓိကအခြေခံတာဖြစ်တဲ့ကြောင့်ဒီစိုက်ပျိုးရေးရဲ့အဓိကပေါ့နော်လယ်သမားတွေရဲ့အခန့်ကဏ္ဍအရေးကြီးတယ်ကျွန်တော်တို့ပြည်သူပေါ့နော်လယ်သမားတွေရဲ့စင်ပြချက်ကိုလွှတ်တော်တွေနဲ့မှာကျွန်တော်တို့ဖိုရမ်ရလက်တွေကိုတင်တဲ့အခါမှာဝိုင်းပြီးကူညီပြီးတော့ဒီဥပဒေနဲ့ပါဝင်ရေးကိုအနာဂတ်လယ်သမားတွေအခွင့်အလမ်းကောင်းရေးကိုဆောင်ရွက်ပေးမယ်လို့ကျွန်တော်မျှော်လင့်တာပေါ့နော
်တောင်သူလယ်သမားအချိုးစီးပွားကာကွယ်ရေးနဲ့မြင့်တင်ရေးလယ်ယာဉ်မြေဥပဒေတွေအပါအဝင်ပြဋ္ဌာန်းတဲ့ဥပဒေတွေထဲမှာအဓိကလိုအပ်တဲ့စိုက်ပျိုးချင်းငွေရင်းနှီးမှတည်မှုအပါအဝင်သဘာဝဘေးအန္တရာယ်အကျုံကြိုက်လာရင်လယ်သမားတွေရင်ဆိုင်ရမယ့်အခက်အခဲပြဿနာတွေပြေလည်နိုင်မှုအပါအဝင်လေယာမြေသိမ်းမှုတွေနဲ့တရားရင်ဆိုင်နေရတဲ့တောင်သူလယ်သမားတွေအတွက်အမှန်တကယ်ဥပဒေပိုင်းဆိုင်ရာအကျိုးစီးပွားကာကွယ်ပေးနိုင်မှုအစိုးရအသည့်အနေနဲ့လှုပ်ဆောင်ပေးဖို့တောင်သူလယ်သမားတွေဘက်ကတောင်းဆိုလိုက်ကြတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီ season ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့အင်္ဂါနေ့ညဘက်အစီအစဉ်လေးကိုည10နာရီအထိလိုင်းနိုမီတာ25 kilohertz 11965လိုင်းနိုမီတာ32 kilohertz 9323ည လိုင်းနိုမီတာ51 kilohertz 5885တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယနိုင်ငံရေးအတွင်းမှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်အောင်စရာနဲ့ VOA ဓာတ်ရိုက်လေလိုင်းအစီအစဉ်တွေကိုတင်ဆက်သွားမှာပါအခုတော့ဦးသိန်းထိုက်ဦးတင်ဆက်မဲ့အမေရိကန်နိုင်ငံရေးအကြောင်းတည်အောင်စရာအစီအစဉ်ကိုနားဆင်နေပါပြီ
အမေရိကန်ပြည်ထောင်စုသမိုင်းမှာပထမဆုံးအကြိမ်မျိုးသမီးတယောက်ကိုပါတီသမ္မတလောင်းအဖြစ်ရွေးချယ်မဲ့ဒီမိုကရက်တစ်ပါတီမျိုးသားညီလာခံကိုပန်ဆယ်ဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့မှာမနေ့ကတနင်္လာနေ့စပြီးတော့ကျင်းပပါတယ်ပါတီသမ္မတလောင်းဖြစ်လာမဲ့ဟီလာရီကလင်တန်ကသူ့ရဲ့ဒုသမ္မတလောင်းအဖြစ်ထက်လွတ်တော်အမတ်တင်ကိန်းကိုရွေးချယ်ထားပါတယ်ရီပေါ်ဘလီကန်ပြိုင်ဘက်တွေနဲ့စီးကိုပြပြသားသားခြားပြီးသူတို့နဲ့ဒီမိုကရက်တစ်ပါတီအခြားမတူဘူးဆိုတော့သမ္မတလောင်းအဖြစ်ရွေးချယ်ခံရမယ်ဟီလာရီကလင်တန်ကအခုလိုပြောဆိုနေပါတယ်
We will offer a very different
တို့တိုင်းပြည်အတွက်တိတ်ကိုကြွားချားတဲ့အမြင်သဘောထားတွေကိုခြားပြကန့်လန့်ရမှာပေါ့ဒါကလည်းကွဲလဲချက်တွေကိုပေါင်းကူးပေးဖို့ပါပဲ။နိုင်ငံတွေကပြီးတိဆောက်ဖို့မဟုတ်ပါဘူး။မတူကွဲပြားမှုတွေကိုလက်ခံပြီးအမေရိကန်ပြည်ထောင်စုကိုကြီးမြတ်တဲ့နိုင်ငံတစ်ခုဖြစ်အောင်တိဆောက်ပေးဖို့ပါပဲရှင
်။ I am your voice.
Republican Party ညီလာခံအတွင်းမှာပါတီသမ္မတလောင်း Donald Trump ကတရားမဝင်လူဝင်မှုကြီးကြပ်ရေးပြဿနာနဲ့အမေရိကန်ပြည်ထောင်စုကိုချိန်ချောင်နေတယ်လို့ယုံကြည်ရတဲ့အကြောင်းအရာတွေကိုအဓိကပြောဆိုသွားခဲ့ပါတယ်။ဟီလာရီကလင်တန်ကသူ့ရဲ့ဒုသမ္မတအဖြစ်ရွေးချယ်ခံထားရတဲ့အထက်လွှတ်တော်အမတ်တင်ကိန်းကတော့တိုင်းပြည်တွင်ပို့ပြီးတော့များပြားလာနေတဲ့ Hispanic စပိန်စကားပြောတဲ့လက်တင်အမေရိကနွယ်တွေကိုအခုလိုသူကပန်ကြားပါတယ
်။ Bienvenidos a todos en nuestro país.
လူတိုင်းကိုကြိုဆိုပါတယ်။တိုင်းပြည်တွင်မှာရှိတဲ့လူတိုင်းကိုကြိုဆိုရမှာပါ။ကျွန်တော်တို့အားလုံးကအမေရိကန်တွေဖြစ်လို့ပါဆိုပြီးအထက်လွှတ်တော်အမတ်တင်ကိန်းကစပိန်ဘာသာစကားနဲ့ပြောဆိုသွားခဲ့တာပါ။ဒေါ်နယ်ထရမ့်ကတော့ဒုသမ္မတတင်ကိန်းနိုင်ငံတကာကိုယ်တော်ရေးသဘောတူညီချက်တွေကိုအရင်တော့ထောက်ခံခဲ့တဲ့ကိစ္စအပေါ်ဝေဖန်ပြီး Twitter လူမှုကွန်ရက်ကနေဝေဖန်နေပါတယ်။ကလင်တန်နဲ့ကိမ်းတို့ဟာသမ္မတလောင်းတွေရဲ့အခြေချင်းမရှိဘဲ ISIS စစ်သွေးကြွတွေကိုပိုပြီးအားကောင်းလုပ်မဲ့သူတွေဆိုပြီးသူကဝေဖန်ထုတ်တက်တာပါ။ Republican မျိုးသားကော်မတီဥက္ကဋ္ဌ Race Prebus ကလည်းအခုလိုဝေဖန်ပြောဆိုပါတယ်။
A Clinton presidency means America will drift
Clinton
further.
Clinton ရဲ့သမ္မတအဖြစ်ဦးဆောင်ရေးဆိုတာက American ပြည်ထောင်စုမှာအစိုးရကိုအကန့်အသတ်နဲ့ပဲထားပြီးလုပ်ငန်းကြီးတွေကိုလွတ်လပ်ခွင့်ပေးဖို့အမျိုးသားကာကွယ်ရေးအားကောင်းဖို့နဲ့မိသားစုတွေကိုတာဝန်အနှင်းရေးဒီလိုအခြေခံမူတွေကနေလမ်းလွှဲသွားတာကိုဆိုလိုပါတယ်။နိုင်ငံခြားရေးမူဝါဒမှာလည်းမိတ်ဆွေတွေရဲ့အခန်းကဏ္ဍကိုမေ့ပြီးရန်သူကိုပိုအားကောင်းစေတဲ့မူဝါဒပါ
။အခု Democratic Party ညီလာခံအတွင်းပထမဆုံးမိန့်ခွန်းပြောကြားမဲ့သူတွေထဲမှာပါတီတွင်းသမ္မတလောင်းအဖြစ်မစ္စစ်ကလင်တန်နဲ့ရှင်ပြိုင်ခဲ့တဲ့ပြိုင်ဘက်ဘန်နီဆန်ဒါစ်လည်းပါဝင်လာတဲ့သူကအခုလိုပြောထားခဲ့တာပါ
It is no secret that Hillary Clinton and I disagree
Hillary Clinton နဲ့ကျွန်တော်အကြမ်းမှာသဘောမတူကြတဲ့အကြောင်းအရာတချို့ရှိတယ်ဆိုတာဖုံးကွဲစရာမရှိပါဘူးနိုင်ငံရေးလှုပ်ရှားမှုတွေမှာဒီသဘောတရားဟာရှိတတ်ကြတာပါဒီမိုကရေစီဆိုတာဒါပါပဲ
လူထုစစ်တမ်းတွေမှာတော့ဘန်နီဆန်ဒါစ်ကိုထောက်ခံတဲ့သူတော်တော်များများကဟီလာရီကလင်တန်ကိုထောက်ခံမှုသိပြီးတော့စိတ်ကားထဲတန်တန်မရှိဘူးဆိုပြီးပြောဆိုနေပါတယ်။ပါတီတွင်သမ္မတလောင်းမဲဆွယ်ပွဲတွေမှာပါတီခေါင်းဆောင်တွေကဟီလာရီဘက်ကရပ်ပြီးသူ့ကိုစန့်ကျင်ရေးဗျူဟာတွေချမှတ်ခဲ့တယ်ဆိုတဲ့အီးမေးတွေပေါက်ကြားထွက်လာတာကြောင့်ဒီမိုကရက်တစ်ပါတီမျိုးသားကော်မတီဥက္ကဋ္ဌဖြစ်တဲ့အမျိုးသမီးဒေးဗီဝေါ့စ်မန်ရှော့စ်ကိုယာရုကဖယ်ရှားပေးပါဆိုပြီးဘန်နီဆန်ဒါစ်ကဒီနေ့ကနေ့ကအီးမေးတွေကိုပြပြီးတော့တောင်းဆိုခဲ့ပါတယ်။ဒီလိုအငင်းပွားစရာကိစ္စကြောင့်ဒီမိုကရက်တစ်ပါတီညီလာခံအတွင်းပြီးခဲ့တဲ့ပတ် Republican Party ညီလာခံလိုအခြေတင်ဖြစ်စရာတွေရှိကောင်းရှိလာနိုင်ပါလေ။လူတွေအရုံစူးစိုက်မဲ့ဆေးလုရှားစရာဖြစ်ပျက်တွေအနောက်ရှက်ဟန်တာတွေလုံးဝကင်းကင်းနဲ့တော့ကျင်းပနိုင်မဲ့ပုံမရှိဘူးဆိုပြီးခံမှန်းထားကြတာဖြစ်ကြောင်းပါခင်ဗျာ။
ဦးသိန်းတိုက်ဦးတင်ဆက်တဲ့အမေရိကန်နိုင်ငံရေးကြောင်းဒီကောင်းစရာအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်။အခုချိန်ကစပြီးအင်္ဂါညဗီယိုတိုက်ရိုက်လေလိုင်းအစီအစဉ်ကိုတင်ဆက်ပါတော့မယ်ခင်ဗျာ။အစီအစဉ်ထုတ်လုပ်သူမတ်ဆုမွန်နဲ့အတူမတ်တင်ကြီးတိုက်ကဆွေးနွေးတင်ဆက်သွားမှာဖြစ်ပါတယ်။
မင်္ဂလာညချမ်းမှာသောရရှင်များရှင်အင်္ဂါနေ့ညချမ်းထက်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေ။ဒီကနေ့ကျမတို့ဆွေးနွေးကြမယ့်အကြောင်းအရာကတော့အမျိုးသမီးတွေအတွက်ဥပဒေအကာအကွယ်ဖြစ်ပါတယ်။ဒီစားဝတ်နေရေးအတွက်ဒီကနေ့ခေတ်အမျိုးသမီးတွေဟာဆိုရင်အမျိုးသားတွေနဲ့ရင်ပေါင်တန်းပြီးတော့အလုပ်လုပ်နေကြရတာပါ။ဒီလိုအလုပ်လုပ်ကြရတဲ့အမျိုးသမီးတွေအမျိုးသမီးတူကြီးအတွက်ဥပဒေနဲ့ဥပဒေကိုဖော်ဆောင်နေသူတို့ကဘလောက်အကာအကွယ်ပေးထားလဲ၊လုံလောက်မှုရှိရလား၊ဘာတွေပြုပြင်ဖို့လိုအပ်တယ်လဲဆိုတာကိုဆွေးနွေးချဖို့ပါ။ပင်နယ်ဆွေးနွေးပေးဖို့အတွက်အမျိုးသားလွှတ်တော်အမတ်နော်ဆူဇနာလှလှဆူကိုဖိတ်ခေါ်ထားပါတယ်။နောက်လူအခွင့်ရေးအစဉ်တစိုက်လှုပ်ရှားနေတဲ့ရှင့်နေကြီးဆရာဦးသိန်းတန်းဦးကိုလည်းဖိတ်ကြားထားပါတယ်။ဥပဒေကိုထိန်းចောင်းသူအာနာပိုင်တွေရဲ့တာဝန်လေ့ဟင်းတာကြောင့်မလို့ဒီအမျိုးသမီးတွေဒုက္ခရောက်ရတဲ့အခြေအနေဒီအခြေအနေတွေကစိုးရင်စရာရှိနေပြီလားဆိုတာကိုအရင်ဆွေးနွေးကြရအောင်ပါ။ဆရာမနော်ဆူဇနာလှလှဆူဆရာမအရင်ဆွေးနွေးပေးပါရှင
့်။ဟုတ်ပါတယ်။ကျမတို့ဒီအမျိုးသမီးတွေဟာဥပဒေရဲ့ကာကွယ်မှုကိုအပြည့်အဝမရလို့ရှင့်တော့သူတို့ရဲ့လုံခြုံမှုဟာစိတ်မချရပါဘူး။နောက်ပြီးတော့သူတို့ရဲ့လုံခြုံမှုအပြင်ကိုစိတ်ခံစားမှုနောက်ပြီးတော့စီးပွားရေးလူမှုရေးကျန်းမာရေးပညာရေးစသည်ဖြင့်ပေါ့နော်။အားလုံးဟာဒီသူတို့ရဲ့စိတ်လုံခြုံမှုပေါ်မှာအများကြီးမူတည်နေရဆိုတော့ဥပဒေနဲ့တော်လုံးချုပ်မှုကိုကာွယ်ပေးဖို့ဟာအင်မတန်အရေးကြီးပါလေ
။ဟုတ်ကဲ့ပါရှင်။အဲ့တော့အမျိုးသမီးတွေအတွက်ဥပဒေရဲ့အကာအကွယ်ဥပဒေကိုရှိပြီးသားဥပဒေတွေကိုထိန်းချုပ်နေရတဲ့အာဏာပိုင်တွေရဲ့အကာအကွယ်ဟာရောလုံလောက်ပါရဲ့လားအားရချင်းတ်ဆရာကောင်းပါရဲ့လားဆရာဦးသိန်းတန်းဦးဆရာဆွေးနွေးပေးပါရှင်
။ဟုတ်ကဲ့ပါ။အဲ့ဒီကတော့ဥပဒေကတော့ရှိပါတယ်။ဒါပေမဲ့ဥပဒေတွေကတကယ်အာဏာမသက်ရောက်ဘူးပေါ့နော်။ဆိုတော့အမျိုးသူအထူးသဖြင့်အမျိုးသမီးတွေပေါ်မှာဒီ violence ပေါ့နော်အဲ့ဒီအကြမ်းဖက်မှုတွေကပိုပြီးတော့အခြေမြင့်တင်လာတယ်အခြေမြင့်တက်လာပြီးတော့ဒီတိုက်ခိုက်မှုအင်အားနည်းတဲ့အနေအထားအကြောင်းမို့လို့ဖြစ်နိုင်တာပေါ့လေဟိုကျွန်တော်မန်းလေးမှာဆိုလို့ရှိရင်ဒီဆွဲဆွဲကြုံဖြတ်တာတို့ဒီပစ္စည်းတွေလူခံတာတိုက်ခိုက်ခံရတာတို့ဒါမျိုးတွေရှိတယ်နောက်တစ်ခါဟိုဒီမှာအလုပ်လုပ်ရတဲ့အလုပ်ကမားအမျိုးသမီးငယ်လေးတွေပေါ့မှာမတရားအနိုင်ကျင့်တာတွေတော့ဒါမျိုးတွေကအခြေမြင့်မြင့်တက်လာပြီးတော့ဥပဒေကိုကာကွယ်ရမယ့်အဖွဲ့အစည်းတွေဟာကြည့်ရောက်ရောက်ခန့်တားနိုင်တာမျိုးမရှိဘူးလို့ကျွန်တော်ထင်တယ်ဗ
ျဆရာအဲ့ဒီမှာမေးခွန်းရှိမှာပါဒီဟာဘာကြောင့်များဒီလောက်တုံ့နှင်းနေရပါသလဲအာဏာပိုင်တွေဘက်ကဘာအကျိုးစီးပွားအတွက်ဒီကိစ္စတွေအပေါ်မှာအရေးယူမှုဟိုတုံ့နှင်းနေရပါသလဲဆရာ
ဟိုကျွန်တော်ထင်တာကတော့အခုလက်ရှိတွေ့နေရတဲ့အနေအထားတွေကတော့ကျွန်တော်တို့ရဲ့ဒီပေါ့နော်ဒီအာဏာပိုင်တွေရဲ့အဖွဲ့အစည်းအတော်တော်များများကအော်အုတ်တုံနီနီကအနည်းပေါင်း50ကျော်လောက်ပျက်စီးယိုယွင်းပုတ်တိုးနေကြတဲ့အခါကျတော့သူတို့လေပတ်နေတာက bribery and corruption နဲ့လေပတ်နေကြတာနေရာတိုင်းနေရာတိုင်းမှာနေရာတိုင်းနေရာတိုင်းဥပမာအားဖြင့်နှလုံးတီဖမ်းမယ်ဟောဒီဒီကျွန်တော်တို့ဝူးရီစီဝါဖမ်းမယ်ဆိုရင်လမ်းဘေးကလက်ခွဲလေးတွေဖမ်းပြီးတော့အုံနဲ့ကျင်းနဲ့နော်တန်နဲ့ပယ်တဲ့လူမျိုးတွေကိုရှောက်လက်ဆောင်တာဒါမျိုးတွေကအများကြီးဖြစ်နေတော့သူတို့အကျိုးစီးပွားတွေပါဝင်ပတ်တဲ့ညီတွေနေတူပါကိစ္စတွေမှာပါဝင်ပတ်တဲ့နေရာကြည့်လို့တို့နှောင့်နေနေတာလို့ကျွန်တော်တို့ထင်နေတာ
ဟုတ်ကဲ့ပါရှင်အဲ့တော့ဒီအမျိုးသမီးတွေခုနဆရာတို့ဒီမန္တလေးမှာဆိုလဲဒီလိုကိစ္စမျိုးတွေကြုံလာရတာပုံများလာတယ်ဆိုပြီးတော့ဆရာခုနပြောသွားပါတယ်အမျိုးသမီးတွေဟာဆိုလို့ရှင်လဲအခုအပြင်ထွက်ပြီးတော့အလုပ်လုပ်ကြရတာပိုပြီးများလာပါတယ်မြန်မာနိုင်ငံမှာလဲဒါဟိုအစိုးရရဲ့ဟိုဝန်ထမ်းတွေဖြစ်တဲ့ဟိုရဲတပ်ဖွဲ့လိုမျိုးဟိုစစ်တပ်လိုမျိုးဒါမျိုးနေရာတွေတော်တော်များများကလဲဒါအမျိုးသားတွေအတွက်တီးသန့်လို့ဖြစ်နေတာပါအဲ့တော့အမျိုးသမီးတွေကအပြင်အလုပ်တွေကိုအားထားရတဲ့အနေအထားမှာရှိပါတယ်အဲ့တော့ကျမဒီမန္တလေးမြို့ကမကြခင်ကပဲအမျိုးသမီးတွေကိုအကူအညီပေးခဲ့တဲ့ဒေါ်မာနီကိုလည်းကျမဖိတ်ထားပါတယ်ဒေါ်မာနီအခုလက်ရှိပေါ့နော်ဒီအမျိုးသမီးငယ်တွေအပါအဝင်အမျိုးသမီးတွေဘလို့အခြေအနေမျိုးတွေမှာအလုပ်လုပ်နေကြရလဲဘလို့အခြေအနေဒီမှာအလုပ်လုပ်နေကြရတဲ့အမျိုးသမီးတွေအန်ဒီရဲ့ရှိနေပါတယ်ဟုတ်
တယ်ဟုတ်တယ်အော်ပေါ့နော်အခုကျမလောလောဆယ်မှာဒီပန်ဒိုရာအစီချလုပ်ငန်းကကလေးငယ်လေးတွေပေါ့နော်ဒီထဲမှာဆိုလို့ရှိရင်အတော်သနာပြကောင်းပါတယ်အသက်မပြည့်တဲ့ကလေးငယ်လေးတွေလည်းပါနေပါတယ်ပေါ့ဟင်နောက်ပြီးကျတော့ဘလို့ဖြစ်လဲဆိုတော့ကလေးလေးတွေကတောသူတောင်သားလေးတွေရှင်းမျိုးသူတယောက်မှမပါပါဘူးဒီထဲမှာလေပ
အတော်တူတောင်းလားဆိုတော့လုံးဝလည်းနားမလဲတဲ့ကလေးလေးတွေပေါ့ဘူဘူးတူတာလည်းမတွေ့ပါဘူးအတိအလည်းမရှိဘူးအဲ့ဒီကြားထဲမှာမှဒီကလေးတွေရဲ့ရိုးသားမှုအပေါ်မှာအခွင့်အောင်းယူပြီးတော့လုံအားဆိုတဲ့အရာကိုရအောင်ယူလိုက်တယ်ရှင်ယူပြီးတဲ့နောက်မှာသူကလုံအားကလေးလေးတွေကမတန်မဆပေးလိုက်ရတယ်မတန်မဆပေးလိုက်ရပြီးတော့ကလေးလေးတွေရဲ့စားရေးတောင်ရေးအစာချိုးဖောက်ခံရပြီးတော့ပဝင်းရှင်နဲ့ကြီးပြင်းမှုမရှိတဲ့အခါမှာမရှိအောင်လဲလုပ်ထားတယ်ရှင်နောက်ပြီးကျတော့ချိန်ချောက်မှုတွေကလည်းအများကြီးလုပ်ထားတယ်လုပ်ထားတဲ့အပေါ်မှာမှဒီကလေးတွေကိုနာစာဖြတ်ခြင်းရိုက်နှက်ခြင်းဘေးပတ်ဝန်းကျင်ကမရှိအောင်သူတို့ကအခန်းပိတ်ပြီးရိုက်တဲ့အဆင့်တွေထိရှိလာခဲ့တယ်ပေါ့နော်တကယ်လဲသနာစရာကောင်းပါတယ်ကလေးလေးတယောက်ကိုဆိုပါကျိုးအောင်ထိလုပ်ထားပါတယ်ရှင်အဲ့တော့သူတို့အနေနဲ့ဘယ်လိုဖြစ်သွားလဲဆိုကျမတို့ကလည်းဒီရဲတွေပါတွေကိုလည်းတကယ်တမ်းကျတော့အားကိုးလို့မရပါဘူးရဲဆိုတာကပတ်သက်ပေးလိုက်တာနဲ့ပတ်သက်သွားပါတယ်လက်လက်နေသွားပါတယ်ရှင်အဲ့တော့ဒီကလေးလေးတွေရဲ့ဘဝကတော်တော်လေးရင်လေးစရာကောင်းပါတယ်နောက်ကျတော့သမီးပြိုကလေးတွေပါနေပိုင်းမှာဆိုရင်လည်းဒီအစီချခိုင်းတဲ့မျိုးသမီးတွေကိုည၈နာရီနောက်ပိုင်းမှာကျယောက်ျားလေးပါပါလာတယ်ရှင်အညာချင်နိုင်နောက်ပိုင်းဆိုတာအပုတ်ချိန်မှာရှင်အမောင်မှာရှင်ဒီချိန်မှာကဒီကလေးသမီးပြိုလေးတွေပါအပြိုလေးတွေပါဒီပြိုလေးတွေကိုဒီယောက်ျားလေးတွေအစီချခိုင်းနေဆိုတာလဲတော်တော်ကိုမသိင့်တဲ့အရာပါဘာလို့တော့အစီချတယ်ဆိုရင်အင်းကြီးဝိစားအကုန်ချွတ်ချပါတယ်ရှင်အဲ့တော့ကလေးလေးတွေကိုပိတ်လောင်ထားခြင်းပတ်ဝန်းကျင်နဲ့မထိတွေ့ရခြင်းနောက်ကျတော့ကလေးလေးတွေကိုလာအစီချတဲ့အလုပ်ဟာပေါ့ဒီအစီချတဲ့အဲဒီဘယ်လိုပြောမလဲဆိုတော့အစီလာချတဲ့လူတွေနဲ့ကိုသူတို့ကိုစကားပြောခွင့်မပေးဘူးဘေးကနေရက်ဆောင်ကြည့်ခိုင်းထားတယ်အဲ့လိုလေးတွေဒီပိတ်ပင်လာလာလေးတွေတွေ့ရတယ်နောက်တစ်ခုကလည်းဒီအာနာရင်အဖွဲ့အစည်းတွေနဲ့အရင်ကလုပ်ခဲ့တဲ့ငင်းငန်းရေးဆိုတဲ့နာမည်တစ်ခုရယ်နောက်တစ်ခုကကျတော့ဟိုးရှိတဲ့ကွာအခုဒီစစ်တပ်ကအုပ်ချုပ်လာတဲ့ခါကျတော့ဒီဘုံမှုတို့ဘိုလ်ကြီးတို့ဆိုရင်တောက်ရမယ်ဆိုပြီးတော့လူတွေရဲ့စိတ်ထဲမှာရှိနေတာမှရဲဌာနတွေရှိတယ်ရက်ွက်အုပ်ချုပ်ရေးမှုတွေမှာရှိနေတယ်အဲ့တော့သူကဘုံမှုလို့ဖျက်ဆောက်လိုက်တာနဲ့အဟုတ်ကြီးမဲ့ပြီးတော့မာမမှန်မှန်အကုန်လိုက်ပြီးလက်မှတ်ထိုးပေးတာတို့လုတ်ပေးတာတို့ရှိလာတယ်နောက်ဆုံးကျတော့ဘယ်လောက်ထိဖြစ်လာလဲဆိုတော့ဒီဥပဒေဆိုတဲ့အရာကိုလုတ်စားနေတဲ့ရှေ့နေဒီကိုယ်တိုင်ကမမှန်မှန်သိရတဲ့လက်မှတ်ထိုးပေးတဲ့အစ်စ်နေဖြစ်ဖြစ်လာပါတယ်ဆရာဦးသိန်းသိန်းဦးတို့ကတော့အဲ့ထက်မှမပါပါဘူးဆရာဦးသိန်းသိန်းဦးတို့လိုလူမျိုးကတော့ရှားပါတယ်တကယ်လဲလိုက်ပြီးကျမတို့ကိုကလေးတွေအတွက်ကိုကူညီပေးနေပေါ့နော်အခုဒီကလေးလေးဆိုကျမစီရောက်လာတယ်ကလေးလေးလက်ထဲမှာပတ်စံတပြားမှပါမလာတော့ပါဘူးသူတို့လစာလည်းမရှိပါဘူးလစာတွေကအဖြတ်တောက်ခံရတဲ့အတွက်မိဘတွေကိုမေးကြည့်ပါတယ်ကလေးလေးတယောက်ဆိုလို့ရှိရင်အဲ့ဒီမှာနှစ်နှစ်လောက်နေတာမိဘစီကိုပေးနိုင်တာကပတ်စံကျမတောင်းခွဲပါပဲရှင
်ဟုတ်ကဲ့ရှင်ကော
င်းမှုဖြတ်မှုအများခံရတယ်ပတ်စံတွေကောင်းမှုဖြတ်ထားတယ်ကလေးလေးတွေရဲ့အဝတ်အစားဆိုလို့ရှိရင်အခုဆိုလို့ရှိရင်ကလေးလေးတွေလာတယ်ကလေးလေးတွေဝတ်စားကောင်းလာယူထားတယ်။နောက်ကလေးလေးတွေကသူတို့လာတာလေးနဲ့စုဆက်ပြီးဖုန်းလေးတွေ6,000-7,000နဲ့ဝယ်ထားတယ်။အဲ့ဒီဖုန်းလေးကိုသူတို့ကောက်သိမ်းလိုက်တယ်ရှင်။သိမ်းပြီးတဲ့အခါကျတော့သူတို့ပြန်ပေးတဲ့အခါကျတော့ဖုန်းကိုရှာမတွေ့လို့ဆိုကလေးလက်ထဲမှာဘာမှသုံးစားလို့မရတဲ့ဖုန်းပြောလို့မရတဲ့ဖုန်းကိုသူတို့အစားပြန်ထိုးပေးလိုက်တယ်။ဒါဖြစ်ဆိုကျမတို့တွေပတ်ဝန်းကျင်ကဘယ်သူမှမသိရဘူးရှင်။အိမ်လေးမှာဖြစ်ပေါ်နေတာပေါ့နော
်။ဟုတ်ကဲ့ရှင်။
ကျမအနေနဲ့ကတော့ဒီအစိုးရလက်ရှိအစိုးရပေါ့နော်။ဒါလက်ရှိအစိုးရလည်းခက်ခဲတယ်အများကြီးတည်ရှိနေရတာကိုကျမနားလည်ပါတယ်။ဒါပေမဲ့အခြေခြားစားနေတဲ့ຢာတွေကယနေ့ထိမပြောက်ပြေသေးပါဘူး။မပြောက်ပြေသေးပါဘူး။
ဟုတ်ကဲ့ပါရှင်။
အခြေပြောက်ပြင်းပြောင်းလဲနာနိုင်မှသာလေဒီကလေးတွေရဲ့လုံခြုံမှုရှိမယ်ဒီအမျိုးသမီးတွေကာကွယ်ဖို့အတွက်ဥပဒေဆိုတာကတကယ်ကိုတိတိယောက်ယောက်လဲပေါ်ထုတ်ပြင်ပါလေတော့အိမ်တွင်းအမျိုးသမီးတွေအကျံပခံရမှုတွေလည်းအများကြီးရှိနေပါတယ
်ဟုတ်ကဲ့ပါရှင်
အမျိုးသမီးအားလုံးအတွက်ဥပဒေခိုင်ခိုင်မာမာလုံလုံခြုံခြုံတော့အတော်ကိုလိုအပ်နေပါလိဘလို့နိုင်ငံသားဖြစ်ပေစေဘလို့တိုင်းရင်းသားဖြစ်ပေစေကိုယ့်ပြည်တွင်းမှာရှိနေရင်ပြမှုကျုံးရင်ကျုံးလို့လည်းအတိုင်းကတော့ပြည်တံပေးရမှာပါအဲ့ဒီတရားဥပဒေစိုးမိုးမှုဆိုတာတကယ်ကိုလိုအပ်နေတဲ့အရာပါ
ဟုတ်ကဲ့ပါရှင်ဒေါ်မာနီကျေးဇူးတင်ပါတယ်အဲ့တော့ဒီဒေါ်မာနီပြောတော့တဲ့အထက်မှာကြေးလက်နေအမျိုးသမီးတွေဟာပို့ပြီးတော့ပြစ်မှတ်ထားခံရတယ်ဆိုပြီးတော့ပြောပါတယ်နောက်တစ်ခါဒီထဲမှာရှေ့နေတွေရဲ့ပါဝင်ပတ်သက်မှုတွေလည်းရှိတယ်လို့ပြောသွားပါတယ်အဲ့တော့ဆရာဦးသိန်းသန်းဦးကျမတို့ဟာဒီအစိုးရအသစ်အကြောင်းကိုပြောလာလို့ရှိရင်အစိုးရအသစ်မှာလည်းအခက်အခဲတွေရှိမှာပါရှိမှာပါဆိုတော့ဒါပြောဆိုချက်တွေတော့ရှိပါတယ်တော့တရားဥပဒေစိုးမိုးရေးပိုင်းမှာခုနဒေါ်မာနီပြောသွားသလိုမျိုးချွေရင်းချက်တွေမှာကင်တွယ်ဖို့နှောင့်နှေးနေတာဟာအစိုးရအသစ်ရဲ့ချွေရင်းချက်လို့များကျမတို့မပြောသင့်ဘူးလားရှင်
တချို့အချက်တွေကဒီကင်တွယ်ဖို့နှောင့်နှေးတဲ့အပြင်ဒီပေါ့နော်အပြင်ကလွတ်လပ်တဲ့လူတွေပေါ့နော်ဒ
လွတ်လပ်တဲ့လူတွေထည့်သွင်းပြီးတော့ဒီလွတ်လွတ်ကျွတ်ကျွတ်လူတွေကိုအရင်အစိုးရဟောင်းလို့ပေါ့နော်မပတ်သက်တဲ့လူတွေဒါတွေကိုလှုပ်ဖို့လက်တွန့်နေတယ်လို့ကျွန်တော်ထင်တယ်ဗျဥပမာအားဖြင့်ဒီတရားဝင်စုံရေးအပိုင်းမှာဆိုရင်ကျွန်တော်တို့ဘာမှမပြုပြင်နိုင်သေးပါဘူးအရင်လူတွေပါပဲဒါနောက်အရင်လူဟောင်းတွေပါပဲနောက်ပါလာလူတွေကျွန်တော်တို့ကတော့တိုက်ဆရာတွေလေပေါ်တက်လာလို့ထင်တာပေါ့နော်အဲ့တော့ဟိုတုန်းကကျွန်တော်တို့ဖိနှိပ်ခဲ့တဲ့လူတွေနော်ဒီချုပ်ချက်ခဲ့တဲ့လူထောင်ချခဲ့တဲ့လူတွေကအခုပြန်ပြီးတော့အဲ့ဒီနေရာဒီမှာပြည်တော်စုဝင်ကြီးတို့ဘာတို့ဖြစ်လာတဲ့အနေအထားမျိုးကိုလည်းကျွန်တော်တို့တွေ့ရတယ်ကြံနာရတဲ့ဒီတိုင်းတိုင်းဖြစ်နေတော့အစိုးရအသစ်ကအရှိန်တော့ယူနေရတယ်တူတယ်ဗျဒီလူကိစ္စမျိုးတွေကိုကင်ကွယ်ဖို့အတွက်ပေါ့နော်သူတို့မှလည်းအခက်အခဲရအတော်ကိုကြီးပါတယ်တစ်ဖက်ကလည်းဒီမှာဟိုဒီတရားဥပဒေစိုးမိုးရေးမှာအဓိကကြတဲ့ရဲတပ်ဖွဲ့လိုဟာမျိုးကအစိုးရလက်ထက်မှာမရှိဘူးပြည်ထောင်စုတရားရှိနေတဲ့အခါကျတော့အဲ့ဒီအခက်အခဲတွေရှိနေတော့အစိုးရတက်ကနှောင့်နှေးတယ်လို့တော့ပြောနိုင်ပါတယ်အပြစ်တင်ဖို့တော့မလိုပါဘူးအချိန်မကျသေးဘူးလို့ကျွန်တော်ထင်ပါတယ်စောင့်ကြည့်ရပါဦ
းဟုတ်ကဲ့ပါရှင်အဲ့တော့ဆီယမဒွန်ဆီယမနော်စွန်ဒနာလှလှဆိုကျွန်မမေးချင်ပါတယ်ဆီယမတို့ဒီဟိုရွေးကောက်ခံလွှတ်တော်အမတ်တွေဘက်ကရောအမျိုးသမီးတွေအရေးနဲ့ပတ်သက်ပြီးတော့အခုလိုကဲဒေါ်မာနီပြောသွားတဲ့ဒါမန္တလေးရဆိုတာဒါကိစ္စတေးသေးလေးတစ်ခုပါနိုင်ငံတော်မှာဖြစ်နေတဲ့ဟာတွေဟိုသတင်းစာမျက်နှာတွေပေါ်မှာတက်လာတဲ့ဟာတွေတရားစီရင်မှုမဖြစ်ခဲ့တဲ့ဟာတွေဒါမျိုးတွေလည်းအမြောက်အများရှိနေပါတယ်အဲ့တော့ဆီယမတို့ဒီလွှတ်တော်ဘက်ကရောအမျိုးသမီးတွေကိုဥပဒေအကြောင်းအရာအကာအကွယ်ပေးဖို့ဆိုတဲ့အပိုင်းမှာဘာတွေများတက်တက်ကြွကြွလုပ်နေတာရှိပါသလဲ
ဟုတ်ကဲ့ကျွန်မတို့ဒီမျိုးသမီးများအပေါ်ကြံပေးမှုတရားစီကာကွယ်ရေးဥပဒေဆိုတာလူငယ်တဲ့နှစ်နှစ်ကျော်လောက်တည်းရပေါ့နော်လူမှုဝန်ထမ်းဦးစီးဌာနနဲ့နောက်ပြီးရပ်တဲ့လူမှုအဖွဲ့အစည်းတွေပါတယ်ရှင်းနေကြုံယုံပေါ့နော်အဲ့ဒီသူတို့တွေကအားလုံးစုပေါင်းပြီးတော့အဲ့ဒီဥပဒေချမ်းကိုရေးဆွဲနေပါတယ်အခုကျမတို့လွတ်တော်အစ်စ်မှာအဲ့ဒီဥပဒေချမ်းနဲ့ပတ်သက်ပြီးတော့ကြားနာမှုတွေကျမတို့လုပ်ပြီးပါပြီလုပ်လဲလုပ်နေသေးပါကျမတို့ဒီဌာနဆိုင်ရာနဲ့လည်းအဲတချိန်လုပ်ပြီးပြီနောက်ပြီးတော့ဒီရပ်တဲ့လူအဖွဲ့အစည်းတွေနဲ့လည်းကျမတို့ကြားနာမှုတချိန်လုပ်ပြီးပြီနောက်ပြီးတော့ကျမတို့အမျိုးသမီးနဲ့ကလေးသူငယ်အခွင့်အရေးဆိုင်ရာကော်မတီရလည်းပဲရှင်းနေချုပ်ယုံနဲ့လည်းတွေ့ဆုံပြီးတော့ဒီအသေးစိတ်အချက်လက်တွေကိုလည်းဆွေးနွေးပြီးဖြစ်ပါတယ်ဒီအမျိုးသမီးများပေါ်ကြံထက်မှုဒါစီကာကွယ်ဥပဒေကတော့ပြောရမယ်ဆိုရင်တော့အင်မတန်မှဒီခက်ခီအခါနဲ့ပေါ့နော်ဟိုကိုက်ညီတဲ့အချက်တွေတော်တော်များများတွေ့ရပါတယ်အဲဥမာအဖြစ် protection order ဆိုတာမျိုးပေါ့နော်ကာကွယ်ပေးအမိန်ဥမာအဖြစ်ဒီမိန်းကလေးတယောက်ကိုเนาะအကျန်းဖက်ဖို့ဟိုစူးစားတယ်ဆိုလို့ရှိရင်အဲ့ဒီလူကိုเนาะအဲ့ဒီလူကိုဒီအမျိုးသမီးနောက်မကတ်နိုင်အောင်ဘယ်နှပေအကွာမှာနေဖို့เนาะဘယ်နည်းအတွင်းဒီဒေသမှာမရှိဖို့ဆိုရဲရှေးကနဦးကာကွယ်ပေးအမိန်ကိုဒီဒေသဆိုင်ရာเนาะဒီအာဏာပိုင်ကတုတ်ပေးလို့ရပါတယ်နောက်ပြီးတော့ဒီတယောက်တဲ့ပြစ်ဒဏ်တွေလည်းပါတယ်เนาะနောက်ပြီးတော့မတန်ဆွမ်းနဲ့အမျိုးသမီးတွေစိတ်ယောဂရှိအမျိုးသမီးတွေအတွက်အဲ့အတွက်လည်း chapter တစ်ခုပါတယ်เนาะရိုးရဒလေထုံးစံပေါ့เนาะအဲ့အရာဖိနှိပ်ချုပ်ဆက်ခံရတဲ့အတွက်လည်းအဲ့အမျိုးသမီးတွေအတွက်လည်းပါတယ်နောက်ပြီးတော့အခုတလောပေါ့เนาะတော်တော်များများကြားနေရတဲ့အင်မတန်မှဘယ်လိုပြောမလဲဟိုတော်တော်လေးထူးထူးဆန်းဆန်းဆက်ဆုပ်စရာလည်းကောင်းတဲ့တွေးရင်းမိသားစုဝင်တွေကျူးလွန်တဲ့ဟိုဥစားပေါ့နော်ဒီကျူးလွန်တဲ့ပြစ်မှုတွေအတွက်လည်းပါတယ်ဥမာဖြင့်အဖေကဥလေးကအကိုကစသည်ဖြင့်ပေါ့နော်အရင်တော့ဆိုလို့ရှိရင်ကျမတို့ဒီအမျိုးသမီးတွေဟာအစမ်းဖက်ခံရတယ်တစ်စိမ့်နေဖြစ်တယ်အဲ့အတွက်ဥပဒေကြီးရှိတယ်သို့တော့အခုဥပဒေအခုပြတ်တယ်မဲ့နော်ကျမတို့ဒီဘက်တော့လှုပ်ရအောင်ပါပေါ့နော်အဲ့လိုမျိုးဥပဒေချမ်းမှာအဲ့လိုမျိုးပေးရင်မိသားစုဝင်နောက်ပြီးတော့လက်တွဲဖို့နော်ခင်ပွန်းစသည်ဖြင့်ပေါ့နော်အဲ့လိုမျိုးအသေးစိတ်တွေပါတယ်နော်နောက်ပြီးတော့တခါဒီကိုကြည့်လက်ရောက်တာမကပါတော့ဒီနှုတ်နဲ့အမှုအရာနဲ့တက်ခါထက်ခါဒီအမျိုးသမီးတူကိုစိတ်နှလုံးညှိုးနှံမှုလောက်ရင်တောင်းမှအေးယူလို့ရတဲ့အဲ့လိုမျိုးပုံမှန်ကြီးလဲကျမတို့စဉ်းစားထားတယ်နော်နောက်ပြီးတော့ဒီအထူးတရားရုံးပေါ့နော်ဒါအမျိုးသမီးရဲ့ဒီဖြစ်တဲ့ဒီအမျိုးသမီးကိုကျူးလွန်တဲ့အမှုတွေကတချို့အမှုတွေဆိုလို့ရှိရင်ကြားနာဖို့အတွက်လူအလုံးရှေ့မှာကြားနာဖို့အတွက်ခက်ခဲရဆိုအထူးတရားရုံးပေါ့နော်ကျမတို့အခုကလေးသူငယ်ဥပဒေမှာရှိတယ်လို့မျိုးအထူးတရားရုံးကိုလည်းဒီလိုမျိုးအမျိုးသမီးအထူးတရားရုံးအနေနဲ့ရှိဖို့ဒါမှမဟုတ်ရှင်လဲတွဲဖက်ဆောင်ရွက်ဖို့ဆိုပြီးတော့ အဲ့ဒါမျိုးလဲကျမတို့ဒီဥရေချမ်းမှာတွေ့ရတယ်။နောက်မိခင်ဘာသာစကားပေါ့နော်ဒီတရားရုံးမှာဟိုဒါပေါ့နော်ဒီမိခင်ဘာသာစကားနဲ့ဒါပြောတတ်တဲ့လူတွေအတွက်လဲစကတိဟန်တို့ဘာလို့အဲ့လိုမျိုးပေါ့အသေးစိတ်လေးတွေတော်တော်လေးပါတာကိုတွေ့ရတယ
်။ဟုတ်ကဲ့ပါရှင်။
ဆိုတော့ဒီအမျိုးသမီးများပေါ့ကျန်းဖက်မှုတောင်းရှိကြွယ်ဥပဒေကနော်ကျမတို့ဟိုဒါတော့ဆွဲထားတာပဲရှိသေးတယ်ကျမတို့ဒီလွတ်တော်တွေမှာဆွေးနွေးမယ်ဒီပြုတ်မယ်ဆိုလို့ရှိရင်တော့ကျမတို့မြန်မာနိုင်ငံမှာရှိအမျိုးသမီးတွေအတွက်တော့တော်တော်လေးလုံခြုံစိတ်ချရတဲ့ဥပဒေဖြစ်တယ်ဆိုတာတော့ကျမရှိကနဦးပေါ့နော်လေ့လာမိပါတယ်
ဟုတ်ကဲ့ပါရှင်ဆရာမကျေးဇူးပါအဲ့တော့ဒီစာရေးသားပေးပို့ထားတဲ့ကျမတို့ရဲ့တော်ရရှင်ဦးမန်းတင်ရဲ့ကတော့သူကဘာရေးလဲဆိုတော့အာနာပိုင်တွေရဲ့စေတနာပေါ်မှာမူတည်ပါတယ်တဲ့ပြည့်ပြည့်ဝဝမရှိတာကတော့သိကြပါတယ်လို့ကျမတို့ရဲ့ VOA Facebook စာမျက်နှာမှာသူလာပြီးတော့ဆွေးနွေးထားပါတယ်ဦးမန်းတင်ကိုကျေးဇူးတင်ပါတယ်
ဟုတ်ကဲ့
အဲ့တော့ဒီဆရာဦးသိန်းသန်းဦးကိုကျမတက်လက်မေးချင်ပါတယ်ခုနဆရာမနော်ဆူဇနာလှလှဆိုပြောသွားတာတော့လွှတ်တော်ဘက်ကလည်းဒါမျိုးတွေလုပ်နေတာရှိတယ်ဥပဒေတွေဘလောက်ကောင်းကောင်းခုနဦးမန်းတင်ဆွေးနွေးတယ်လို့အာနာပိုင်တွေရဲ့စေတနာပေါ်မှာမူတည်ပါတယ်ဆိုတော့အမျိုးသမီးတွေပေါ်မှာအာနာပိုင်တွေရဲ့စေတနာမရှိသလိုများဖြစ်နေသလားရှင်ဆရာ
အမှန်တော့အမျိုးသမီးတွေအပေါ်မှာမဟုတ်ပါဘူးစေတနာဘယ်သူ့ပေါ်မှာမရှိဘူးလို့ပြောရမှာပေါ့နော်ဒါပေမဲ့အမျိုးသမီးကတော့ weaker sex ဆိုတော့ပုံညင်တာပေါ့ဗျာဥပဒေတွေကတော်တော်မှာခုဒီဥရုပ်သမီးများကဝယ်ဆောင်ချက်တဲ့ဥပဒေဆိုတာကောင်းမှာပါဆွေးနွေးနေကြတာပေါ့နော်အဲ့ဒါနောက်ထားသူလက်ရှိဥပဒေနဲ့ကာကွယ်နိုင်ရရှိပါတယ်အခုကျွန်တော်တို့လက်ရှိချင်းတွေကတော့ဗမာပြည်ကတော့အသင်ဆက်ဖြစ်တာဥပဒေဆိုတာအေဘရုပဲဗျဥပဒေစကားလုံးနေရာစာအုပ်ထဲပဲအိပ်ပျော်နေတာအဲ့တော့အမျိုးသမီးတွေကခုနကဘာသာစကားနဲ့ပတ်သက်လို့ပြောလို့ကျွန်တော်ဘလောက်အချိန်ကြီးသိုးတယ်ဆိုရင်လုံနေတဲ့6လောက်ကရွာငန်ကယူမီဆိုတဲ့ဘယ်သူမှအမျိုးသမီးလေးမန်းလေးကိုအလေလာတဲ့ခါကျတော့ဆက်ကတိစမလိန်ခေါ်သွားပြီးတော့မရင်းကျင်တက်ပြီးတော့ငရွက်ဓာတ်နဲ့လှီးပြီးတော့ငကတ်ယူပြီးတော့ချုပ်ဖို့တဲ့ထိုးသွင်းထားရတာကလေးမတွေကခံအားလို့ဆိုတာအသက်ရှင်လာတော့မသိဘူး၃ရက်ကြာတော့တတိလေလာအဲ့ဒီအမှုကိုအခုချိန်ကြီးမှုဖွင့်လို့မရဘူးဘသူလုပ်တယ်ဆိုတော့သိတယ်အဲ့တော့ तू ကသူ့ကမန်းလေးမှာဖြစ်တယ်ပြောတယ်ဒီနေရာရောစကိုင်းတိုင်းနဲ့မှဖြစ်တော့ဘေးရဲစခန်းမှာမှုဖွင့်မပေးဘဲနဲ့ဒီလိုမရင်းပြန်စီပြီးတော့သူရဲဆက်ဆက်ဒီကလေးမလေးပေါ်မှာတိုင်းရင်းသူလေးပေါ်မှာကျင့်တဲ့လူကလွတ်နေတယ်ထောက်နေတောင်ကြာပြီအဲ့တော့ဟိုရဲစခန်းဒီဘက်ထုတ်ဖို့ဒီရဲစခန်းဟိုဘက်ထုတ်ဖို့ဖြစ်တဲ့အနေအထားမျိုးရောက်နေလေတော့အဲ့တော့ဥပဒေရဲ့အာဏိသင်ကတကယ်ကိုမရှိဘူးကျွန်တော်တို့ကစာအုပ်ထဲမှာပဲနေတယ်ဖြစ်တဲ့ဖြစ်စဉ်တွေမှာတော်တော်စိတ်ပျက်စရာကောင်းတာတွေကျွန်တော်တို့တွေ့ရပါတယ်က
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါအဲ့တော့ဆရာမဒီလိုဥပဒေကြောင်းအရာဒီအာဏာပိုင်တွေဘက်ကရောလွှတ်တော်ဘက်ကရောထိထိရောက်ရောက်လှုပ်ဖို့ဆိုတာကဒါအချိန်ယူရတဲ့ဟာရောအချိန်အနေပေးမှာဆိုတဲ့အနေအထားရောရှိနေပါတယ်အဲ့တော့ဆရာမလည်းဒါတွတ်တော်တာဝန်မယူခင်တုန်းကအမျိုးသမီးရဲ့အစဉ်တစိုက်လှုပ်ရှားဆောင်ရွက်ခဲ့သူဖြစ်ပါတယ်အဲ့တော့မြန်မာနိုင်ငံမှာအမျိုးသမီးတွေရဲ့အခက်အခဲပေါ့နော်အဓိကအမျိုးသမီးတွေဟာအင်မတန်မှအားနည်းပါတယ်ဟိုလူမှုရဲ့လူမှုအဝင်အဝိုင်းရဲ့အတားအဆီးတွေကလည်းအများအပြားရှိနေတာပါအဲ့တော့ဒီအမျိုးသမီးတွေကိုကာကွယ်ပေးနိုင်မဲ့ဟိုအမျိုးသမီးအဖွဲ့တို့ဘာလို့ဟိုတုန်းကဖွဲ့တာဆိုတာလဲဒါဟိုအစိုးရနဲ့နှီးနွယ်နေတယ်လို့ဖြစ်နေပါတယ်အဲ့တော့လွတ်လပ်အစိုးရနဲ့ကင်းလွတ်တဲ့လွတ်လပ်တဲ့ထိရောက်တဲ့အမျိုးသမီးအဖွဲ့အစည်းပေါ့နော်ခိုင်ခိုင်မာမာမဖြစ်လာနိုင်ဘူးလားရှင်မြန်မာနိုင်ငံမှာ
အဲဖြစ်လာနိုင်ပါတယ်အခုဆိုလို့ရှိရင်ဒီလွတ်လပ်တဲ့အမျိုးသမီးအဖွဲ့အစည်းတွေလည်းတွေ့လာရပါတယ်။နောက်ပြီးတော့ခိုင်ခိုင်မာမာနဲ့ဟိုတရားဥပဒေအရကူညီပေးတဲ့အမျိုးသမီးအဖွဲ့အစည်းတွေရောအမျိုးသမီးမဟုတ်တဲ့အဖွဲ့အစည်းတွေပေါ့နော်ဒီ Legal Aid လုပ်တဲ့အဖွဲ့တွေလည်းအများကြီးတွေ့လာ။အရင်ကလည်းဆိုလို့ရှိရင်တော့တော်တော်လေးဒီအရေးတွေမှာပါဝင်လို့လှုပ်ဆောင်တဲ့လူတွေများလာပါတယ်။ကျွန်မတခုလေးဖြတ်ပြောချင်ပါတယ်။ခုနကဥပဒေစိုးမိုးမှုမရှိတာပေါ့နော်အားနေတာတွေကိုဆရာထောက်ပြသွားတယ်မှတ်ပါတယ်ကျမတို့အခုအချိန်မှာပြောင်းလဲဖို့เนาะအလုံးကစူးစမ်းနေတယ်เนาะဟိုကျမတို့ပြောင်းလဲတဲ့အချိန်မှာဒီလိုမျိုးဘယ်လိုပြောမလဲအဲ့လိုအခက်အခဲတွေလည်းတွေ့ရတယ်ပေါ့နော်အခုကျမကဖြစ်ပြောနေတာအခုကျမတို့လွတ်တော်ကိုယ်စားလှယ်တွေပေါ့နော်တမျိုးနယ်မှာဆိုလို့ရှိရင်လွတ်တော်ကိုယ်စားလှယ်လေးရောက်ပေါ့အမျိုးသားလွတ်တော်ကိုယ်စားလှယ်ရှိတယ်နော်ပြည်သူ့လွတ်တော်ကိုယ်စားလှယ်တိုင်းဒေသကြီးတစ်နှစ်ပေါ့
ကျမတို့လွတ်တော်ကိုယ်စားလှယ်တွေကိုဟိုအတုံးချပါခိုင်းပါကျမတို့ကျမမဲဆန္ဒနယ်မြေမှာလည်းတွေ့ရပါတယ်ဟုတ်တယ်ပေါ်ပြီးတော့ဟိုတရားဟိုစာပေါ့နော် yes ခံသွားတယ်အမှုဖွင့်တယ်အမှုမဖွင့်ပေးဘူးပေါ့အဲ့ဒါကိုလွတ်တော်ကိုယ်စားလှယ်တွေကနော်လိုက်လံဆောင်ရွက်ပေးဖို့အတွက်အခုညီတောင်းလို့ရပါတယ်နော်ဥပမာအဖြစ်ကျမတို့ဒီမဲဆန္ဒနယ်မြေမှာဆိုလို့ရှိရင်လူကုန်ကူးမှုခံရတဲ့အမျိုးသမီးလေးတယောက်နော်ဒီတရုတ်ပြည်မှာရောင်းစားခံရတဲ့ဘလို့မှလည်းကျမတို့ဘလို့မှစူးစမ်းလို့မရဘူးအဲ့ဒါကိုနော်ကျမစီကိုရောက်လာတယ်ကျမကနေပြီးတော့ရဲစခန်းတို့နောက်ပြီးတော့ဒီနေဆက်ကဟိုရဲစခန်းတွေဒါစပါနော်ကျမဆက်တွေ့နောက်ဆုံးမှကျမလွတ်တော်မှာမေးခွန်းမေးပါတယ်အဲ့တော့မေးခွန်းမေးတော့ဝင်ကြီးတွေကိုယ်တိုင်လာချေပြီးတော့အဲ့ကိစ္စတွေကိုလည်းနည်းနည်းဆန်းဆန်းဆောင်ရွက်ပေးတယ်ဆိုတာကိုတွေ့ရပါတယ်အဲ့ဒါကြောင့်မလို့လွတ်တော်အမတ်တွေကိုနောက်သုံးမှကျမတို့ဒီပြည်သူတွေရွေးတယ်ဆိုတာသူတို့ခိုင်းမှုတွေရွေးထားတာဖြစ်ပါတယ်အဲ့ဒါကြောင့်မလို့ဒီaccess to justice ပေါ့နော်အဲ့မှာနောက်နေတာတွေကိုကျမတို့လွတ်တော်ကိုယ်စားလှယ်တွေကိုအသုံးပြုလို့ရပါတယ်ဆိုတာကျမဖြည့်ပြီးပြောချင်ပါတယ်
ဟုတ်ကဲ့ပါရှင်ဆရာမကျေးဇူးပါအဲ့တော့ဒီအစည်းအဝေးကတော့မကြခင်မှာပြီးတော့မှာပါအစည်းအဝေးမပြီးအဆုံးမသက်ခင်မှာကျမတို့စီကိုစာရေးသားပြီးတော့ဆွေးနွေးထားတဲ့သူတွေရဲ့စာရီကိုလည်းကျမဖတ်ပြခြင်းပါတယ်ကိုအောင်စောဆွေးနွေးထားတာကတော့အမျိုးသားကာကွယ်ရေးဥပဒေလဲလိုအပ်ပါတယ်တဲ့ဘာလို့လဲဆိုတော့အမျိုးသားကိုအမျိုးသမီးများရန်ရှာနေတာလဲကြားနေရလို့ပါတဲ့ကျမတို့အချိန်အလင်းသိရင်တော့ဆွေးနွေးကြတာပေါ့ရှင်နောက်ကိုမျိုးချစ်ဆိုတဲ့သူကတော့အမျိုးသမီးတွေအတွက်မဘာသာကထုတ်ပြန်ထားတဲ့တလင်းတမယားစနစ်ဟာဒုသနာတော်ဆိုတဲ့အဖြစ်ကိုကျွန်တော်တို့လိုကြောက်တဲ့လူတွေအတွက်တော့အရင်ကလေးစားရပါတယ်ဆိုပြီးတော့ဆွေးနွေးပါတယ်။နောက်ကိုမင်းနိုင်ဆိုကတော့မြန်မာအမျိုးသမီးတွေအားလုံးအတွက်တလင်းတမယားစနစ်ကိုလည်းကြိုက်ပါတယ်တဲ့။စာဝတ်နေရေးအတွက်အပြင်ထွက်လှုပ်လှုပ်နေရတဲ့အမျိုးသမီးတွေကိုကာယိန်တွေပြက်အောင်လှုပ်သူတွေကိုထိရောက်တဲ့ဥပဒေရှိတင်ပါတယ်တဲ့။ဒါပေမဲ့မြန်မာအမျိုးသမီးတွေအတွက်အမျိုးသမီးရေးရာရှိပါတယ်ယောက်ျားလေးတွေအတွက်တော့အမျိုးသမီးအမျိုးသားရေးရာမရှိလို့မလို့ရှိကြပါတယ်ဗျာဆိုပြီးတော့ဆွေးနွေးထားကြပါတယ်ရှင်ဆွေးနွေးပေးကြသူတွေအားလုံးအထူးပဲကျေးဇူးတင်ပါတယ်ကျမတို့ရဲ့အင်ကာနိညာချန်ထရိုက်လေးလိုင်းအစည်းအဝေးကလည်းဒီမှာပဲအချိန်စီပါပြီရန်နာရပါတော့မယ်ပေးနိုင်ဆွေးနွေးပေးခဲ့ကြတဲ့ဆီယမနော်ဆူဇနာလှလှဆိုးဆရာဦးသိန်းတန်ဦးဒေါ်မာနီနဲ့ပါဝင်ဆွေးနွေးခဲ့ကြသူတွေအားလုံးအထူးပဲကျေးဇူးတင်ပါတယ်ရှင်
မဲတင်ကြီးတိုင်းဆွေးနွေးတင်ဆက်တဲ့အင်္ဂါညတိုင်းလေးလိုင်းအစီအစဉ်ပဲဖြစ်ပါရယ်ခင်ဗျာ။မနေ့ဖြင့်မနေ့ view ရထုတ်လွှင့်မဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီနေ့9နာရီအထိလိုင်းနိုမီတာ30 40 48တို့ကနေနားဆင်နိုင်ပါတယ်။ခုတော့သတင်းချင်းညို့ကိုမက်ခင်ဖြူတွေကပြောပြပေးပါအောင်ခင်ဗျာ။
ပစိဗီးနီးယားပြည်နယ်ဖီလာဒဲဖီးယားမြို့မှာလျှက်တာကျင်းပနေတဲ့ဒီမိုကရက်တစ်ပါတီနိုင်ငံလုံးဆိုင်ရာညီလာခံမှာတော့အများဝေဖန်စရာဖြစ်နေတဲ့ပါတီခေါင်းဆောင်တွေရဲ့အီးမေးလ်တွေပေါက်ကြားထားချိန်မှာညီလာခံကျင်းပတာဖြစ်လို့ပါတီတွင်သဘောထားကွဲလွဲမှုတွေမရှိဘူးဆိုတာကိုပြသနိုင်အောင်စူးစမ်းနေကြပါတယ်။အစောပိုင်းဒီပါတီတွင်သမ္မတလောင်းရွေးပွဲတွေအတွင်းဟယ်လရီကလင်တန်နဲ့ပြိုင်ဘက်ဗမော့ပြည်နယ်အထက်လွှတ်တော်မဲ့ဘာနီဆန်ဒါစ်ကိုပါတီထိပ်တန်းခေါင်းဆောင်တွေကလှောင်ပြောင်ပြီးတော့ဒီမစ္စစ်ကလင်တန်ဘက်ကနေဘက်လိုက်ရက်တီခဲ့ကြတဲ့အကြောင်းဖော်ပြတဲ့အီးမေးလ်တွေညီလာခံမတိုင်ခင်တည့်ရက်မှာပေါက်ကြားခဲ့တာပါ။ဒီလိုပေါက်ကြားခဲ့တာနဲ့ပတ်သက်ပြီးတော့ဒီ Hillary Clinton ရဲ့ရွေးကောက်ပွဲဆိုင်ရာမန်နေဂျာကတော့ Russia Computer Hacker တွေက Democratic နိုင်ငံလုံးဆိုင်ရာ Committee DNC ရဲ့ email တွေကိုဖွင့်ထုတ်ချပြီးတော့ American ရွေးကောက်ပွဲကိုအနှောက်အယှက်ပေးဖို့လှုံ့ဆော်နေတာလို့ပြောဆိုထားပါတယ်ရှင်။ပြည်သက်နိုင်ငံ Normandy မြို့အနီးကခရီးယံဖျားချောင်းတစ်ခုထဲမှာခရီးယံဘုံကြီးတစ်ပါးကိုဓာတ်နဲ့ထောက်ပြန်ပြီးဆွဲပြီးတော့တပ်ဖြတ်ခဲ့တဲ့သူနှစ်ဦးဟာ IS စစ်သွေးကြွအဖွဲ့ကဖြစ်တဲ့အကြောင်းဒီစစ်သွေးကြွအဖွဲ့နဲ့ဆက်ဆံနေတဲ့သတင်း agency တစ်ခုကပြောပါတယ်။ရဲတပ်ဖွဲ့ကပြစ်တတာကိုမခံရခင်မှာတိုက်ခိုက်သူတွေကသူတို့ကိုသူတို့ IS အဖွဲ့တစ္ဆာခံသူတွေဖြစ်တဲ့ဆိုတဲ့အကြောင်းကိုပြောဆိုခဲ့တဲ့ဆိုတော့ကိုတော့ဒီအခင်းဖြစ်ပွားတဲ့ SAT ATM ဘူဗေးမျိုးကိုတွားရောက်ခဲ့တဲ့ပြည်သက်သမ္မတ Francois Hollande ကပြောပါရရှင်တောက်တူပင်လေရေပိုင်နဲ့အငင်းပွားမှုနဲ့ပတ်သက်လို့တရားဥပဒေစိုးမိုးပြီးတော့ငြင်းငြင်းနဲ့နီးနဲ့ကင်တွဲဖြစ်ရှင်းတာကိုထောက်ခံတဲ့အကြောင်းအရှိတအာရှနိုင်ငံတွေအပါအဝင်နိုင်ငံအပြားပြားကကြီးညာချက်တွေထုတ်ပြန်ပြောဆိုကြတာဟာအင်မတန်အားရစရာကောင်းတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောပါရရှင
်ကျေးဇူးပါခင်ဗျာသတင်းချင်းညွတ်ကိုမက်ခင်ဖြူတွေပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆွန်မွန်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့မီခဲလ်ဒူဘင်စကီဖြစ်ပါတယ် VOA အမေရိကန်အသံညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းနိုမီတာ24-25-32-58တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်တို့ရရှင်နေအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.